Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇွန်လ1ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညရဲ့အစီအစဉ်မှုကကျမစုမမရှင
်။မင်္ဂလာညချမ်းပါရှင်ဒီကနေ့ညပတ်သတင်းတွေကိုကိုရနိုင်နဲ့ကျမနိုင်ငံတော်ပြောပြမှာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုရဲ့ဥရောပအခီးစဉ်မှာဥရောပမဟာမိတ်တွေနဲ့ဘုံသဘောတူညီမှုတွေရရှိရေးကြိုးပမ်းလိမ့်မယ်လို့မျှော်လင့်ရပါတယ်အမေရိကန်ကအိန္ဒိယနိုင်ငံကိုလာမဲ့ဂျွန်လ9ရက်နေ့ကစပြီးတော့အခွန်ကုန်သွယ်ရေးအထူးခံစားခွင့်ပေးနေတာကိုရပ်တော့မယ်လို့သမ္မတထရမ့်ကပြောလိုက်ပါတယ်18နှစ်ကြာအာဖဂန်စစ်ပွဲကိုအဆုံးသတ်ပြီးအမေရိကန်နဲ့တာလီဘန်တို့ကြားညီညာရေးဆွေးနွေးမှုတွေရှေ့ဆက်နိုင်မှုအတွက်တာလီဘန်အဖွဲ့ကအမေရိကန်ကိုကမ်းလှမ်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကြားမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းအတွက်သောတာရှင်နေနားဆင်ရမယ်ထိတ်တက်ရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံမှာဘာသာလူမျိုးဒန်းလူမရွေချစ်ခင်ရင်းနှီးစွာနဲ့ငြိမ်းချမ်းခြင်းကိုချင်းစာတရားရှိခြင်းတွေကိုစုပေါင်းအားနဲ့ပြသနိုင်မှုအတွက်နှင်းစီဖြူလှုပ်ရှားမှုကိုဒီကနေ့ဒီအစ္စလမ်ဘာသာဝင်တွေရဲ့ဝိပုစုတောင်းပွဲဗလီတွေမှာလှုပ်ရှားပါတယ်။ဘာကြောင့်ဒီလှုပ်ရှားမှုဖြစ်လာရပါသလဲ
။ဖိနှိပ်ခံရတဲ့ဒီဘာသာလေးဘာသာဝင်လူမျိုးစုတွေကိုကျွန်တော်တို့အထူးဖြစ်ကြောင်းတကားလေးဖြစ်ကြောင်းကျွန်တော်တို့အထူးလက်ထီကြတ
ယ်။ဒါကတော့နှင်းစီဖြူလှုပ်ရှားမှုရဲ့ဦးဆောင်သူကိုတက်ဆွေဝင်းနဲ့ဆက်သွယ်မေးမြန်းချက်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ဒီကနေ့စပိန်နိုင်ငံမက်ဒရစ်မြို့မှာကစားကြမယ်ဥရောပချန်ပီယံလိဂ်ဖိုင်နယ်ပွဲကြို၃သက်ချက်နဲ့အတူမြန်မာတခွင်အစီအစဉ်နောက်ပြီးတော့စနေညဒဲလေးလိုက်ဆွေးနွေးကမှာတော့ရခိုင်ပြည်နယ်ကတိုက်ပွဲတွေအကြောင်းကိုဆွေးနွေးကြမှာဖြစ်ပါတယ်။အခုအရင်ဆုံးကတော့စနေညရဲ့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ဂျာမနီ၊ဆွစ်ဇာလန်၊နယ်သာလန်နဲ့ဗြိတိန်နိုင်ငံခီးစီနယ်မှာတန်တမာရေးစီးပွားရေးအရာအခြေခံကြကြသဘောထားကွဲနေတဲ့ဥရောပမဟာမိတ်တွေနဲ့ဘုံသဘောတူညီမှုတွေရရှိရေးကြိုးပမ်းလိမ့်မယ်လို့မျှော်လင့်ရပါတယ်။အီရန်နိုင်ငံနျူကလ িয়ার အရေးနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့တာတရုတ်ဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Huawei ကုမ္ပဏီနဲ့စီးပွားရေးလုပ်တဲ့ကိစ္စတွေအပေါ်ဥရောပနဲ့အမေရိကန်ကြားရပ်တည်ချက်အမြင်တွေကွဲလွဲနေတာပါ။ဝန်ကြီးပွန်ပီယိုနဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်ကိုဘာလင်မြို့မှာတွေ့ဆုံခဲ့ပြီးတော့အီရန်တရုတ်ရဲ့ဦးစားပေးဆွေးနွေးခဲ့ပါတယ်။အီရန်အရေးကြောင့်မေလအစောပိုင်းမှာစီစဉ်ခဲ့တဲ့ဂျာမနီခီးစဉ်ကိုရုတ်တရက်ဖျက်သိမ်းခဲ့ပေမဲ့လည်းဝန်ကြီးပွန်ပီယိုကဂျာမနီကယင်းနေနှွေထွေးစွာကြိုးဆိုခဲ့တာပါ။အမေရိကန်ဟာဂျာမနီအတွက်အရေးပါတဲ့မိဖက်အဖြစ်ဆက်ရှိနေပေမဲ့အီရန်နျူကလ িয়ার စာချုပ်ကိုဂျာမနီကဆက်လက်ထောက်ခံထားဆဲပဲလို့လည်းပွန်ပီယိုနဲ့မတွေ့ဆုံခင်မာကဲလ်ကပြောဆိုခဲ့ပါတယ်။အီရန်နဲ့ဆက်ဆံတဲ့ကုမ္ပဏီတွေကိုအမေရိကန်ဘက်ကအရေးယူတာမခံရအောင်ဥရောပနိုင်ငံတွေကအကအကွယ်ပေးတဲ့နီးလန်အသစ်တွေကိုလည်းအမေရိကန်အစိုးရအနေနဲ့တားဆီးသွားမှာမဟုတ်ဘူးလို့ဝန်ကြီးပွန်ပီယိုကပြောပါတယ်။ဒီစနစ်ကတန်ခတ်ပိတ်ဆို့မှုစီးမင်းတွေအောက်မှာခွင့်ပြုထားတဲ့ဆေးဝါးနဲ့အကူအညီပေးလုပ်ငန်းတွေကနေအခြားကုမ္ပဏီတွေအပါအဝင်တရားဝင်လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ငွေပေးသွင်းတာတွေလုပ်နေဖို့ရည်ရွယ်ထားတာဖြစ်ပါတယ်။
အမေရိကန်ကုန်သွယ်ကုမ္ပဏီတိုးမြင့်ကောက်ခံသွားမယ်လို့ချင်းချောင်းလိုက်တာနဲ့ပတ်သက်ပြီးတော့ဆွေးနွေးညှိနှိုင်းသွားမှာဖြစ်တယ်ဆိုပြီးတော့မက္ကဆီကိုကပြောလိုက်ပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာရှေ့ပြောင်းခြေချနေတိုင်းမို့ကြိုးစားသူတွေတိုးလာနေတာနဲ့ဆက်ဆက်ပြီးတော့အမေရိကန်သမ္မတဒေါနယ်ထရမ့်ကမက္ကဆီကိုရဲ့ကုန်ပစ္စည်းတွေကိုအခွန်အတိုးကောက်မယ်လို့ပြောလိုက်ပြီးတဲ့နောက်မှာအမေရိကန်တောင်ပေါ်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းမှုတွေစတင်နေပြီဆိုပြီးတော့လည်းမက္ကဆီကိုနိုင်ငံသားဝန်ကြီးမာဆယ်လိုအဘရတ်ကတောက်ကြနေကထွတ်ထွတ်မှာပြောပါတယ်သူနဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုတို့တယ်လီဖုန်းကနေစကားပြောခဲ့ကြပြီးတော့လာမယ့်ဗုဒ္ဓနေ့ကျရင်ဝါရှင်တန်မှာနှစ်ဖက်မျက်နှာချင်းဆိုင်ဆွေးနွေးကြမှာဖြစ်တယ်လို့မက္ကဆီကိုနိုင်ငံသားဝန်ကြီးကပြောပါတယ်။စော်ပိုင်းတော့ကလည်းမက္ကဆီကိုသမ္မတကဒီအမေရိကန်ကနိုင်ထပ်စီးနေလို့ပြီးတော့ကုန်သွယ်ကုန်တွေတိုးကောက်ဖို့ချင်းချောက်တဲ့ကိစ္စကိုဆွေးနွေးညှိနှိုင်းကြဖို့တတိထားပြီးတော့တုံ့ပြန်ခဲ့ပါတယ်။မက္ကဆီကိုနိုင်ငံနေကိုဖျက်ပြီးတော့အမေရိကန်တဲကိုဝင်လာတဲ့တရားမွဲရှေ့ပြောင်းနေထိုင်သူတွေမရက်မချင်းအမေရိကန်အနေနဲ့ဂျွန်လ10ရက်နေ့ကစပြီးတော့မက္ကဆီကိုကနေအမေရိကန်ကိုတင်သွင်းမဲ့ကုန်ပစ္စည်းတွေကိုကုန်သွယ်ကုန်900ခန့်တုံးကောက်ခံသွားမှာဖြစ်ပြီးတော့ဒီကိစ္စမပြီးမချင်းလာစဉ်အခွန်တွေတိုးသွားမှာဖြစ်ပြီးတော့အောက်တိုဘာ10ရက်နေ့မှာတော့2500ခန့်တုံးအထိဖြစ်သွားမှာဖြစ်တယ်ဆိုပြီးတော့သမ္မတထရမ့်ကကြာသပတေးနေ့နောက်ပိုင်းကအကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာနိုင်ငံတော်ခီးစင်နဲ့လာမဲ့တနင်္လာနေ့မှာဗြိတိန်နိုင်ငံကိုတုံ့ပြန်ကြသွားရမှာပါ။သမ္မတထရမ့်နဲ့ဝန်ကြီးချုပ်ထရီဆာမေတို့တွေ့ဆုံတဲ့အခါပြည်လည်မှုရှိဖို့နှစ်ဦးနှစ်ဖက်ဆန္ဒရှိနေကြတယ်လို့သူတို့ရဲ့အကြံပေးတွေကပြောပါတယ်။ဗြိတိန်ပြည်မကြီးနဲ့တွေ့ဆုံဖို့နန်းတော်ကိုအစဉ်အလာတိုင်းမြင်းရထားနဲ့တွားရောက်မဲ့အစီအစဉ်ကိုတော့သမ္မတထရမ့်ကိုစန့်ကျင်ဆန္ဒပြသူတွေကြောင်းဆိုပြီးလုံခြုံရေးအကြောင်းပြချက်နဲ့ထည့်သွင်းထားခြင်းမရှိပါဘူး။သမ္မတအိုဘားမားအရင်တုန်းကတွားရောက်ခဲ့စဉ်တုန်းကလည်းအလားတူအကြောင်းပြချက်နဲ့ပဲအဲ့ဒီအစဉ်အစီကိုပဲဖျက်ခဲ့တာပါ။သမ္မတထရမ့်ရဲ့နိုင်ငံတော်ခီးစင်ချုံမွေးစီရဲ့အတွက်လန်ဒန်ရဲတွေအကြီးအကျယ်စီစဉ်ဆောင်ရွက်နေကြပါတယ်။ ဥရောပသမဂ EU ကနေဗြိတိန်နိုင်ငံခွဲထွက်ပြီးနောက်ပိုင်းအမေရိကန်နဲ့ဗြိတိန်ကြားကုန်သွယ်ရေးနဲ့ပတ်သက်အသေးစိတ်အချက်အလက်တွေကိုဗြိတိန်တာဝန်ရှိသူတွေသိချင်နေပါတယ်။ဗြိတိန်တာဝန်ရှိသူတွေအနေနဲ့အမေရိကန်နဲ့ဗြိတိန်ကြားအထူးဆက်ဆံရေးရှိတယ်ဆိုတဲ့အခြေအနေမျိုးသတ်မှတ်နိုင်ဖို့လိုလာနေကြတာပါ။ဥရုယာတီပြောင်းလဲမှုအီရန်အရေးကိစ္စအပြင်ဗြိတိန်နဲ့တရုတ်ကုန်သွယ်ရေးလိုကိစ္စရပ်တွေအပါအဝင်ကမ္ဘာရေးရာအတော်များများမှာတော့အမေရိကန်နဲ့ဗြိတိန်နိုင်ငံကြားသဘောထားကွဲလွဲနေကြတာလည်းဖြစ်ပါတယ်။
စကောလန်ကအာဖဂန်စစ်ပွဲကိုအဆုံးသတ်ပြီးအမေရိကန်နဲ့တာလီဘန်တွေကြားညီညာရေးဆွေးနွေးမှုတွေရှေ့ဆက်နိုင်ဖို့အတွက်အမေရိကန်အနေနဲ့တာလီဘန်ဘက်ကလက်တွေ့ကျတဲ့ကမ်းလှမ်းချက်ကိုလက်ခံတင်တယ်လို့တာလီဘန်အဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်။ရှေ့သတင်းမှမှကြားရောက်မဲ့မွတ်စလင်တွေရဲ့အစ်ပွဲတော်မထိုင်ခင်မှာတာလီဘန်ခေါင်းဆောင်ဟေဘတ်တူလာအခွန်ဇာရာကပြောလိုက်တာပါ။တာလီဘန်တွေကတော့အမေရိကန်ဦးဆောင်တဲ့ဖိပတ်တပ်တွေအာဖဂန်နစ္စတန်နိုင်ငံတွေကမထွက်မချင်းသူတို့အနေနဲ့အာဖဂန်ပြည်တွင်းညီညာရေးဆွေးနွေးမှုတွေမှာပါဝင်မှာမဟုတ်သလိုတိုက်ပွဲတွေကိုလည်းရပ်မှာမဟုတ်ဘူးလို့တာလီဘန်ဘက်ကတောင်းဆိုထားတာနဲ့ပတ်သက်ပြီးနှစ်ဖက်ဆွေးနွေးမှုတွေရှေ့မတိုးနောက်မဆိုဖြစ်နေချိန်မှာသူကအဲ့လိုပြောလိုက်တာပါပြည်ပတပ်ဖွဲ့တွေအနေနဲ့အာဖဂန်ကနေဘယ်ချိန်မှာဘယ်လိုထွက်ခွာမယ်ဆိုတာကိုဇယ်မာခါလီဇတ်ဦးဆောင်တဲ့အမေရိကန်စစ်သည်ညီနိုင်သူတွေနဲ့တာလီဘန်အဖွဲ့သားမှကနအူးသဘောတူညီချက်ကြမ်းရထားပြီးဖြစ်တယ်လို့လည်းအမေရိကန်ဆိုရကပြောပါတယ်ဒါကိုအပြန်လန်အဖျင်တာလီဘန်တွေဘက်ကလည်းနေသက်ဖြတ်ကျော်တိုက်ခိုက်နေတဲ့အကြမ်းဖက်သမားတွေအာဖဂန်နိုင်ငံကိုအသုံးပြုပြီးတော့တခြားနိုင်ငံတွေကိုမတိုက်ခိုက်နိုင်အောင်လုပ်ပေးရမှာဖြစ်တယ်လို့သဘောတူညီချက်ရထားတာဖြစ်ပါတယ်ခင်ဗျာ
ဒီ American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9300များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနစ်တင်ငွေမှာလိုင်းနိုင်မီတာ190 kHz 1905လို့ပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနစ်နေ့ညဖက်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်တရုတ်နိုင်ငံဟာဒေါ်လာဘီလီယံနဲ့ချီတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေကိုဒီကနေ့မှပဲစပြီးတော့အခွင့်တိုးကောက်လိုက်ပါတယ်။တရုတ်ဆက်သွယ်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Huawei ကုမ္ပဏီကိုလိုအပ်တဲ့ကုန်ပစ္စည်းတွေရောင်းချပေးနေတာကိုရပ်လိုက်တာကြောင့်ဒါကိုပြန်ပြီးတော့လက်တုံပြန်တန်ခတ်တဲ့အနေနဲ့လုပ်တာဖြစ်တယ်လို့လေလာကဲခတ်တွေပြောတဲ့စိတ်မချရတဲ့ကုမ္ပဏီများစီရင်ဆိုတဲ့နာမည်ပြက်စင်တစ်ခုတရုတ်ကထုတ်ဖော်လဲလုပ်နေပါတယ်။တချို့ပြည်ပနိုင်ငံကကုမ္ပဏီတွေဟာစီးပွားရေးအတွက်မဟုတ်တဲ့ဈေးကွက်စီးမင်းစည်းကမ်းတွေကိုချိုးဖောက်ခဲ့တယ်ဆိုပြီးအမေရိကန်ကုမ္ပဏီတွေလို့တည်းရဲ့မြည်ညွှန်းမဲ့ကူတန်ရံဝေဝန်ကြီးဌာနပြောခွင့်ရဂေါဖန်းကတရုတ်နိုင်ငံဘီဂျင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေကိုပြောသွားခဲ့ပါတယ်။နိုင်ငံတကာစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာစီမင်းစည်းကမ်းတွေနဲ့နိုင်ငံဆောင်ကူတန်ရံဝေစနစ်ကိုအကာအကွယ်ပေးဖို့အတွက်စိတ်မချရတဲ့ကုမ္ပဏီများစီရင်ထုတ်ပြန်မှာဖြစ်တယ်လို့ပြောခွင့်ရဖန်းကပြောဆိုသွားပါတယ်။တနင်္ဂနွေကကြီးစိုးလုတ်ကွယ်တဲ့ဝါဒကုန်သွယ်ရေးအကအကွယ်ပေးရေးဝါဒတွေကနေကကွယ်ဖို့အပြင်တရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးပြည်သူအကျိုးစီးပွားနဲ့စီးပွားရေးလုပ်ငန်းတွေရဲ့တရားဝင်အခွင့်အရေးနဲ့အကျိုးစီးပွားကိုကာကွယ်ဖို့အခုလိုလှုံ့ဆော်ရတာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်က25ရာခိုင်နှုန်းအခွန်တိုးကောက်တာကိုလက်တုံပြန်တဲ့အနေနဲ့ဒေါ်လာ60ဘီလီယံတန်ဖိုးရှိတဲ့အမေရိကန်သွင်းကုန်ပစ္စည်းတွေကိုတရုတ်ဘက်ကလည်း900ခိုင်နှုန်းကနေ25ရာခိုင်နှုန်းအထိအခွန်တိုးကောက်လိုက်တာဖြစ်ပါတယ်။
အမေရိကန်ကအိန္ဒိယနိုင်ငံကိုလာမဲ့ဇွန်လ5ရက်နေ့ကစပြီးတော့ကုန်သွယ်ရေးအထူးခန်းစားခွင့်ပေးနေတာတွေကိုရပ်တန့်တော့မယ်လို့သမ္မတထရမ့်ကပြောလိုက်ပေမဲ့လည်းအိန္ဒိယအနေနဲ့အမေရိကန်နဲ့ခိုင်မာတဲ့စီးပွားရေးတွေတိစောက်ဖို့ဆက်ပြီးတော့လှုံ့ဆော်သွားမယ်လို့အိန္ဒိယဆိုရကပြောပါတယ်။ကံမကောင်းအကြောင်းမလားဆိုတော့ပဲအမေရိကန်ရဲ့တောင်းဆိုမှုကိုအိန္ဒိယဘက်ကဖြေရှင်းဖို့ဆောင်ကျိုးပန်းဆောင်ရွက်မှုတွေကိုအမေရိကန်ဘက်ကလက်မခံခဲ့ဘူးလို့အိန္ဒိယကပြောပါတယ်။အိန္ဒိယအနေနဲ့ဒီလိုကိစ္စတွေမှာအမေရိကန်နဲ့တခြားနိုင်ငံတွေလိုပဲသူတို့ရဲ့အမျိုးသားအကျိုးစီးပွားကိုကြည့်ပြီးဆောင်ရွက်သွားရမှာဖြစ်တယ်လို့အိန္ဒိယကုန်သွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာအိန္ဒိယဘက်ကပြောထားပါတယ်။ကုန်သွယ်ရေးထူးခံစားခွင့် GSP စနစ်အရအိန္ဒိယနိုင်ငံကနေအမေရိကန်ကိုတင်သွင်းနေတဲ့ကုန်ပစ္စည်းတစ်နှစ်ကိုဒေါ်လာ 5.6 ဘီလီယံတန်ဖိုးကိုအမေရိကန်ကအခွန်မကောက်ဘဲနဲ့အခွန်ကင်းလွတ်ခွင့်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ထက်ကဗာဂျီးနီးယားဘီချ်မြို့မြူနစ်စပယ်အဆောက်အုံတစ်ခုမှာတနက်ပစ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပြီးတော့12ဦးသေဆုံး6ဦးဒဏ်ရာရရှိတယ်လို့မြို့နယ်ရဲတပ်ဖွဲ့ကပြောပါတယ်။တနက်သမားဟာအသက်40အရွယ်ဒီဝိန်းကော့ဒေါ့ဆိုသူဖြစ်ပြီးသူ့နာမည်ကိုနောက်တစ်ကြိမ်ထပ်ပြောမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ထိခိုက်သေဆုံးရသူတွေနဲ့မိသားစုဝင်ရဲ့ဂုံတိတ်ခါကိုထောက်ထားပြီးတနက်သမားကိုတန်ရာရှိသူလို့ရာနောက်ပိုင်းမှာတုံတုံပြောဆိုမယ်လို့ပြောပါတယ်။ တနတ်သမားဟာတောက်ကြနေညနေ၄နာရီလောက်က municipal ရုံးထဲဝင်ချင်းမြင့်မြင့်မြလူတွေကိုအတန်သိပ်ပြောင်းဝတတ်ထားတဲ့45 calibra ပြောင်းလို့တနတ်နဲ့ချက်ချင်းသိမ်းကျုံပစ်ခတ်ခဲ့တယ်လို့လည်းရဲချုပ် James Cavira ကပြောပါရယ်တနတ်သမားဟာမကြင်မနက်ဖြစ်နေတဲ့လှုပ်သက်ကြ municipal ဝန်ထမ်းတို့ဖြစ်ပြီးရဲတွေရဲ့ပစ်ခတ်မှုကြောင့်တေဆုံသွားတယ်လို့လည်းရဲချုပ်ကပြောပါရယ်အခုလိုပစ်ခတ်မှုဖြစ်ရတဲ့အကြောင်းရင်းကိုတော့မပြောပါဘူးတနတ်ကြီးထိမှန်ခဲ့သူတွေထက်မှအရေးအယားရှိသူပါဝင်မဲ့လဲအသက်မသေးပါဘူးရဲအယားရှိတွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတာကြောင့်တနတ်သမားအသက်ခံရမယ့်ဘေးကလူအတော်များများလွတ်ကင်းခဲ့ကြတယ်လို့လည်းရဲချုပ်ကပြောပါတယ်ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့စတင်စုံစမ်းနေပေမဲ့လည်းတနတ်သမားတဦးထဲလှုပ်ရှားခဲ့တာလို့ယုံကြည်ရတဲ့အကြောင်းရဲချုပ်ကပြောပါတယ်ဗာဂျီးနီးယားအုပ်ချုပ်ရေးမှူးရော့ဖ်နိုဟမ်ကလည်းအခင်းဖြစ်ပွားရာဗာဂျီးနီးယားဘီချ်ကိုတွားရောက်ပြီးတော့အကူအညီအပြည့်အဝပေးဖို့ကမ်းလှမ်းခဲ့ပါတယ်သမ္မတဒိုနယ်ထရမ့်ကိုလည်းအဲ့ဒီဖြစ်ရပ်ကိုအကြောင်းကြားထားတာဖြစ်ပါတယ်
စပိန်နဲ့အာစနယ်တိုက်စမှုဟိုဇေအန်တိုနီယိုရီယက်စ်ဟာဒီကနေ့ပဲကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်ရီယက်စ်ဟာဒီကနေ့ပဲယင်တိုက်မှုဖြစ်ပြီးတော့ကွယ်လွန်သွားခဲ့တာဖြစ်တယ်ဆိုပြီးတော့စပိန်လာလီဂါကဆဗီလ်အသင်းကကြီးညာလိုက်ပါတယ်သူကကွယ်လွန်ချိန်မှာတော့အသက်35နှစ်ရှိပြီဖြစ်တယ်လို့ဆဗီလ်အသင်းကပြောပါတယ်ရီယက်စ်ဟာ 2003-2004 ခုနှစ်ကပရီးမီယာလိဘောလုံးရာသီမှာရှုံးပွဲမရှိခဲ့တဲ့အာစနယ်အသင်းရဲ့ကစားသမားတူဖြစ်ခဲ့သူပါအဲ့နောက်တော့သူဟာစပိန်က Real Madrid အသင်းကိုပြောင်းပြီးတော့ Real Madrid နဲ့အတူ 2006-2009 ဘောလုံးရာသီမှာ La Liga အမပေးချန်ပီယံဆုကိုရခဲ့ပါတယ်။တစ်ချိန်တည်းမှာပဲ Inter Milan အသင်းကလည်း Chelsea နဲ့ Italy နီးပြားဟောင်း County ကိုနီးပြားဖြစ်နဲ့ခန့်လိုက်ပြီးဆိုပြီးတော့မနေ့ကကြီးညာပါတယ်။ပြင်သစ် Open Tennis ပြိုင်ပွဲမှာတော့ Britain က Joanna Konter က Victoria Kuzmova ကို6-6-1နဲ့အနိုင်ရသွားခဲ့ပါတယ်။
စနေညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်ဦးဆုံးထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးကြပါမယ်။လူမျိုးရေးဘာသာရေးဆိုင်ရာကိစ္စရပ်တွေမှာထိရှာလွယ်တဲ့အတိမ်အဆောက်မခံတဲ့အနေအထားမှာရှိနေတဲ့မြန်မာနိုင်ငံမှာတော့ဘာသာမတူလူမျိုးကွဲတွေကြားအမုန်းတရားတွေကိုနိုင်ငံရေးရွယ်ချက်ရှိရှိနဲ့သွေးထိုးလှုံ့ဆော်မှုတွေရှိနေတာကြောင့်ဒါကိုခြေဖြတ်ဖို့ကြိုးစားမှုတည်းအနေနဲ့နှင်းစီဖြူလှုံ့ရှားမှုကိုလှုံ့ရှားဆောင်ရွက်နေပါတယ်။မြန်မာပြည်သူတွေဟာဘာသာလူမျိုးတန်းတူမရွေးချစ်ခင်ရင်းနှီးစွာနဲ့ညီညာချင်းကိုချင်းစာတရားရှိခြင်းစုပေါင်းအားနဲ့ပြသကြဖို့ဆိုတဲ့ရွယ်ချက်နဲ့ဒီကနေ့မှပဲဘာသာပေါင်းစုံကညီညာရေးလှုံ့ရှားသူတွေပူးပေါင်းပြီးတော့ဗလီဝိပြုဆူတောင်းပွဲတွေမှာနှင်းစီဖြူလေးတွေကိုကမ်းပေးနေကြတာပါ။ညီညာရေးကိုမြန်နိုးသူတွေအနေနဲ့အမနဲ့ပြန်ကနေစပြီးဘာသာတူသည်ဖြစ်စေမတူသည်ဖြစ်စေလူမျိုးတူသည်ဖြစ်စေမတူသည်ဖြစ်စေနှင်းစီဖြူလေးတပွင့်ကမ်းပေးပါလို့နှင်းစီဖြူလှုပ်ရှားမှုဦးဆောင်သူလူခွေလှုပ်ရှားသူတူဦးဖြစ်တဲ့ကိုသက်ဆူရင်းကအခုလိုစပြောပါတယ
်။ဒီမြန်မာနိုင်ငံလူတွေကကျွန်တော်တို့ဒီဗုဒ္ဓဘာသာအများစုပေါ့ကျွန်တော်တွေကဒီငင်းရဲနေကြတဲ့လူတွေပါ။ဒါပေမဲ့ဒီဗုဒ္ဓဘာသာကိုနာမည်ဖြတ်ပြီးတော့ဒီဒီဗုဒ္ဓဘာသာကိုအသုံးချပြီးတော့နာမည်ဖြတ်ပြီးတော့ဒီတခြားလူမျိုးဘာသာဝင်ကိုဖိနှိပ်နေပြီးဆိုတာဒါကျွန်တော်ဗုဒ္ဓဘာသာရဲ့လမ်းစဉ်မဟုတ်ပါဘူး။အဲ့တော့ဒီကျွန်တော်ဗုဒ္ဓဘာသာကိုဒီများလူတွေကဒါကိုကျွန်တော်ဝိုင်းပြီးတော့ကန့်ကွက်ပြီးဆန့်ကျင်လို့ဆိုပါလိမ့်မယ်။ကျွန်တော်တို့ကဒီဟိုဖိနှိပ်ခံနေရတဲ့ဒီဘာသာလေးဘာသာဝင်လူမျိုးစုတွေကိုကျွန်တော်တို့ဒီဟိုအထူးဖြစ်ကြောင်းတကားလေးဖြစ်ကြောင်းကျွန်တော်တို့ဟိုအထူးလက်ထီကြနိုင်ဒီလိုလို့လိမ့်မယ်။ဒါဆိုဘာသာမတူခြင်းဟာပြဿနာမျိုးလူမျိုးမတူခြင်းဟာပြဿနာမျိုးကျွန်တော်တို့အားလုံးကဒီနိုင်ငံထဲမှာနေနေနိုင်ငံသားတွေအားလုံးဖြစ်တယ်။အဲ့တော့ဒီနိုင်ငံရဲ့ကောင်းမှုအတွက်ကိုအားလုံးအထူးကြည့်ဆောက်ကြရမှာဖြစ်တယ်။အဲ့တော့ဒီဘာသာမတူလူမျိုးမတူဘူးဆိုတာမျိုးကိုကျွန်တော်ဒီတိုင်ပြီးတော့ပြဿနာရှာနေမယ်ဆိုတော့ကျွန်တော်ဒီနိုင်ငံထဲမှာနေနေကြတဲ့ဒီနိုင်ငံရဲ့ကံကြမ္မာအတူတူပြောက်ဝေချန်စားကြရမယ်ဒီကြည့်ရင်ဒါတော့ဘယ်လိုအတူတူမလုပ်နိုင်ကြရမှာလဲပေါ့နော်ဒီတိုင်ပြီးကောင်းလို့ပြောဆိုအားလုံးဒီကောင်းဆောင်ရဖို့အတွက်ဟိုကကျူတယ်ဒီပြကြမှုလည်းကျွန်တော်ပြည်သူအနေနဲ့ပြောင်းပါဝင်လို့ဆိုပါတယ်ဆိုတော့ကျွန်တော်လည်းပြော
ဟုတ်ကဲ့ရှင်အဲ့တော့အဓိကကကိုသက်ဆွေဝင်းတို့တွေပေါ့နော်ဒီအခုဒီနှင်းစီဖြူလေးတွေအဓိကကမ်းပေးရတဲ့အဓိကရည်ရွယ်ချက်လေးတွေတစ်ချက်ရှင်းပြပေးပါရှင်
ကျွန်တော်ဒီဒီရဲကတော့ဒီမွတ်စလင်တွေပေါ့နော်ဒီမြန်မာနိုင်ငံမှာရှိတဲ့မွတ်စလင်မျိုးကျွန်တော်တို့ခွဲခြားဆက်ဆံတာမျိုးမရှိဘူးဒီကျွန်တော်တို့ဒီဟိုဖိနှိပ်တဲ့ကိစ္စတွေပေါ့နော်ခွဲခြားဆက်ဆံတာမျိုးဆိုတော့ကျွန်တော်ဒီဗုဒ္ဓဘာသာဝင်တွေအနေနဲ့တော့ခွဲခြားဆက်ဆံတာကိုလက်မခံနိုင်ဆိုတော့ကျွန်တော်ပြတကားရရှိကြအောင်ပြရတယ်ဖိနှိပ်ခံရတဲ့လူတွေနဲ့တကားရရှိကြအောင်ကျွန်တော်တို့ရည်တည်တာပေါ့လက်ပတ်တကတော့ဒါဆိုတော့ကျွန်တော်တို့ဒီမျိုးဖိနှိပ်မှုတွေကိုလက်မခံဘူးပေါ့နော်ကျွန်တော်တို့အထူးသဖြင့်တောင်းကုန်မှာဖြစ်ခဲ့တဲ့ကိစ္စပေါ့ဒီလိုမျိုးဒီဘာသာရေးကိုအတုံးချပြီးတော့ဘာသာရေးကောင်းဝင်တက်ပြီးတော့ဒီဖိနှိပ်တာမျိုးတွေကျွန်တော်လက်မခံဘူးပေါ့ကျွန်တော်ဒီမျိုးကြည့်ကြတယ်ဘယ်လိုလုပ်တာပ
ါဟုတ်ကဲ့အဲ့တော့အဓိကကတော့ကိုသက်ဆွေဝင်းတို့အပါဝင်ပေါ့နော်ဒီလိုမျိုးဒီကမ်ပိန်းမှာပူးပေါင်းပါဝင်တဲ့ပုံကိုယ်တွေကရောဘယ်ကဒီအဖွဲ့အစည်းတွေဘယ်ကလူတွေပါပါလဲရှင
်တို့တော့အဖွဲ့အစည်းတွေနေရောလုပ်တာမဟုတ်ပါဘူးပေါ့တော့ကျွန်တော်တို့ဒီဟိုမတရားမှုကိုလက်မခံခြင်းနဲ့ ော့ဒီဘာသာပေါင်းစုံချစ်ချင်းရင်းနှီးနေခြင်းနဲ့ဒီကျူးငယ်ပြည်ပြည်တွေကနေပြီးတော့ပူပေါင်းလုပ်ကြတာပါအဲ့တော့ကျွန်တော်ဒီဟိုဟာယောက်ျားမိန်းမအကုန်ပါတယ်ကျွန်တော်တို့ပြီးတော့ပူပေါင်းပြီးတော့ညာကြတယ်ပေါ့ကျွန်တော်ဒီနေ့မှာဘယ်မှာလုပ်မယ်ဆိုလို့ရှိရင် Facebook မှာကြိုင်လိုက်တယ်ပြင်ပြင်ထပ်ပြီးတော့ဒီ Facebook group တွေရောပြောလိုက်လို့ရှိရင်ညာကြတာပေါ့အဲ့လိုမျိုးနေနေပါညာကြတဲ့လူတွေကကျွန်တော်တို့ဒီဟိုတက်ကြွလောက်ရှားသူတွေပါကြတယ်ပြီးရတာပြည်သူတွေပါကြတယ်ဒီမျိုးပြောပြီးဟိုဟာဟိုတရားဟိုဒီမတရားမှုလက်မခံနိုင်တဲ့လူတွေကပူပေါင်းကြတာပါ
ဟုတ်ကဲ့ရှင်အဲ့တော့တောင်တကုံမှာဖြစ်သွားတဲ့ကိစ္စကတော့ဒီလက်တလောဖြစ်သွားတဲ့အနေအထားပေါ့နော်အရင်တုန်းကလည်းဒီလိုမျိုးဒီအစ္စလမ်ဘာသာဝင်တွေရဲ့စာသင်ကျောင်းတွေခုနပြောတဲ့ဝတ်ပြုတဲ့နေရာတွေအချို့ဆိုလို့ရှိရင်ဒီစီးပွားရေးလုပ်ငန်းတွေမှာတောင်မှဒီလိုမျိုးဒီဘာသာဝင်တွေပေါ်မှာဟိုအနိုင်ကျင့်တာမျိုးဒီဟိုပါပေါ့နော်ဒီအခက်အခဲပြအောင်လုပ်တဲ့ဟာမျိုးတွေလည်းရှိခဲ့တဲ့တာဒကတွေလည်းရှိတော့ဒါတွေနဲ့ပတ်သက်ပြီးတော့ကိုသက်ဆွေဝင်းတို့အနေနဲ့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုရောဒီဘာသာရေးအဖွဲ့အစည်းတွေကလူတွေကိုရောပေါ့နော်ဗာများမေတ္တာရက်ခံကျင်တာတောင်းဆိုနော်ရှိပါလေရှင
်။ကျွန်တော်အနေနဲ့ပြောချင်တာကတော့ဒီပါသာကြီးတစ်ခုပေါ့နော်ဒါလူတွေရင်းရင်းဝတ်ကြည့်ကြတဲ့နေရာတစ်ခုဒါမျိုးပိတ်နေတာမျိုးတွေဖြစ်နေဘူး။အဲကျွန်တော်အစိုးရအနေနဲ့ရောဒါဥပဒေအတိုင်းဒီပြဿနာတွေကိုဖြေရှင်းဖို့အတွက်ကိုတော့ဒီရင်းရင်းကန်ဆယ်လို့လုပ်တယ်။အဲ့လိုပဲအစိုးရတစ်ဖက်တည်းမဟုတ်ဘဲနဲ့ဒီရက်ဘက်ဖွဲ့စည်းပြီးပြီးတဲ့ခါကျတော့ကျွန်တော်တို့ဒီပါသာကြီးဖွဲ့စည်းပြီးဒီလိုအကုန်လုံးပေါင်းပြီးတော့ကျွန်တော်ညီငယ်ရဖို့သူအထူးသဖြင့်ကျွန်တော်ဒီနိုင်ငံရေးဖိတ်ရှိနေတာပေါ့ political will ရှိပြီးတော့ဒါကိုကျွန်တော်တို့ဒီထားဟိုကိုက်တွေနိုင်ဖို့လုပ်မယ်ထင်တယ်။အဲ့အဲ့လိုမျိုးလေလူတွေရှိတယ်သူတို့ကတော့ဒီပြည်သူရဲ့လူလာချက်ပြည်သူရဲ့ပြောင်းလဲဆောင်မှုလို့လေအဲ့ဒါကြောင့်မို့လို့ဒီမဖြစ်မနေအစိုးရကဒါတွေကိုဒီအရေးပါဖွဲ့စည်းနေတယ်ဟောပါပါရေးဖွဲ့စည်းနေတယ်အဲ့လိုပူပေါင်းပြီးတော့ဒီဆောင်ရွက်ဖို့လုပ်ပါလိမ့်မယ်ဗျ
ဟုတ်ကဲ့အဲ့တော့ဒီနေ့ကတော့ဒီဝတ်ပြုတဲ့နေရာမှာရှိမှာပေါ့နော်ဒီဟိုတခြားနေရာတွေကိုရောသွားဖို့အစီအစဉ်တွေရှိသေးလားဒီနေ့မှာ
ဒီကနေ့ကတော့အစ္စလမ်ဘာသာဝင်တွေရဲ့ဒီဗာလဲဥပုသောင်းတဲ့ဒီ28ရက်မြောက်ညနေညဖြစ်တယ်ဆိုတဲ့ခါကျတော့ကျွန်တော်ဟိုဒီညဘက်တွေလည်းဝတ်ပြုကြမယ်လူတွေရှိတယ်ကျွန်တော်သိရတော့ကလေအဲ့ဒါကြတော့ဒီညဘက်တွေလည်းကျွန်တော်လိုက်ပြီးတော့ပြင်းနေစုချင်းလည်းရှိအောင်မယ်ခုနဒီညဘက်တွေကိုလည်းဒီရှေးဟောင်းပလီပေါ့နှစ်ပေါင်း150လောက်ရှိတယ်ဒီရှေးဟောင်းပလီကြီးထဲမှာကျွန်တော်ရောက်နေပါတယ်အခုတော့ဟိုနှင်းစုစုကမ်ပိန်းလုပ်ဖို့ပေါ့ဒီနှင်းစုစုတွေကိုတက်ကိုရှိပါဒီမှာရှေးဟာပါသာဝင်ဟိုရှေးဟာအစ္စလာမ်ပေါ့နော်ရှေးဟာအစ္စလာမ်ဟိုအရောက်100လောက်ဝတ်ပြုနေရရှိတယ်ဒီ100လေးပါလောက်တစ်100ကျော်လောက်ဝတ်ပြုနေရရှိတယ်သူတို့အခုဝတ်ပြုနေကြတော့ပြီးသွားလို့ရှိရင်ကျွန်တော်တို့ဒီဟိုသမင်းစားတဲ့ချိန်ကြလို့ရှိရင်နေ့စဉ်ပြီးပြီးလို့လည်လုံးနေကြပါတယ
်ဟုတ်ကဲ့
အဲ့တော့ဒီဟိုဒေါ်ပေါ်ကຫນွေဤပလီကိုသွားဖို့ကျွန်တော်စီစဉ်ထားရှိပါတယ
်ဟုတ်ကဲ့ရှင်ကိုသက်ဆွေဝင်ကျေးဇူးအများကြီးတင်ပါတယ်နော်ဖြေပေးတာဟုတ်ကဲ့
ဟုတ်ကဲ့မြန်မာကျေးဇူးအားလုံးမြန်မာ
VOA မြန်မာပိုင်းရဲ့စနေညပိုင်းမြန်မာဘာသာစီစဉ်ဒီကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဥရောပချန်ပီယံလီဂ်final ပွဲကြိုသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ် UEFA ဥရောပ Champion League ဘောလုံး final ပွဲကိုတော့ Spain နိုင်ငံ Madrid မြို့မှာဒီကနေ့ကစားကြမှာဖြစ်ပါတယ် England က Liverpool နဲ့ Tottenham Hotspur ကိုဘိုးလူကြမှာပါ Liverpool ကနေ Champion League Flaw ကို6ကြိမ်မြောက်ဘိုးဆွဲဖို့ကြိုးပမ်းနေတာဖြစ်ပြီးတော့ Tottenham ကတော့ဥရောပ Flaw ကိုပထမဆုံးကြိမ်နိုင်ရပြီးတော့တမိုင်းမှတ်တိုင်းသစ်ရေးထိုးနိုင်မှုအတွက်ပြင်ဆင်နေကြပါတယ်ဒီပွဲနဲ့ပတ်သက်ပြီးတော့ကဘာကျော်ဘောလုံးသမားတွေပါဝင်မြန်မာနိုင်ငံကအားကစားကလောင်ရှင်တွေဘယ်လိုများခန့်မှန်းသုံးသပ်နေကြပါသလဲဆိုတာကိုတော့ကိုရန်နိုင်ငံကစူးစီးတင်ဆက်ပေးထားပါတယ်ရှင
်ဒီကဘာလုံးကဘောလုံးဝါသနာရှင်တွေရဲ့အာရုံကတော့ဒီကနေ့မှာ Madrid မြို့ကိုရောက်နေပါပြီဥရောပ Champions League Flaw ဘောလုံး Final ကို Atletico Madrid တင်းရဲ့ဘောလုံးကွင်းမှာကစားကြမှာဖြစ်ပြီးတော့ England Premier League ကပြိုင်မဲ့နှစ်သင်းဖြစ်တဲ့ Liverpool နဲ့ Tottenham Hotspur တို့ဘိုးလူကြမှာပါဒီပွဲမှာ Liverpool ဘက်ကလူဆုံးပါဝင်ဖို့ရှိသလို Tottenham ဘက်ကလည်းသူတို့ရဲ့အဓိကတိုက်စစ်မှုဖြစ်တဲ့ England တိုက်စစ်မှု Harry Kane ဒဏ်ရာသက်သာလာပြီးဖြစ်တဲ့ပြန်ပါလာမယ်ဆိုပြီးတော့ခံမှန်းနေကြပါတယ် Tottenham နီးပြဖို့ Chetino ကတော့သူတို့အသင်းရဲ့အနေထားကကောင်းပြီးတော့သူတို့အနေနဲ့ဒီပွဲမှာအနိုင်ရပြီးတမိုင်းမှတ်တိုင်တစ်ခုရေးထိုးခြင်းကြောင့်လေဝဘူးကိုအနိုင်ရဖို့အတွက်မလုပ်ရမယ်ဆိုတာသိတယ်ဆိုပြီးတော့ပြောလိုက်ပါတယ်လေဝဘူးနီးပြရာဂင်ကလော့ပ်ကလည်းအခုတစ်ချိန်ဖိုင်နယ်တက်လာတဲ့လေဝဘူးအသင်းဟာအရင်ကသူနဲ့အတူဖိုင်နယ်တက်ဖူးတဲ့အသင်းတွေထက်ပိုကောင်းတယ်ဆိုပြီးတော့ပြောပါတယ်အောက်စားကလောင်ရှင်ခူစော်မျိုးတန်းကတော့နှစ်သင်းစလုံးကတိုက်စစ်ဖွင့်ကစားတဲ့အသင်းတွေဖြစ်တဲ့အတွက်ဒီဘက်ကဂိုးတွေပြန်လည်သွင်းပြီးတော့ချီကောင်းတဲ့ပွဲတစ်ပွဲဖြစ်မယ်ဆိုပြီးတော့ VOE ကိုပြောပါတယ်ဟို
ကျွန်တော်မြင်ရတော့စပါးတော့ပြည်သာပေါ့ဖွင့်လာမှာပဲဟိုလေဝဘူးကလည်းဒီပွဲမှာကံကျက်ဒါကြီးကြပါလို့ရှိရေဘိုးစားပေးလိုက်ရလို့ရှိရင်နောက်ကလိုက်ကြပါဦးကဆက်ပါပြီးတော့ခက်ရှင်းနေပြန်လို့အပြန်ဆက်ပြီးတော့ကဘာကမှပြောရရလို့ကျွန်တော်လည်းပြန်နေပါဘူးဘိုးများမယ်ပေါ့ဗျာဒီမောင်ကျင်းကျူးများမယ်နေသားမှရှိလိမ့်မယ်ကျွန်တော်လည်းပြန်နေပါဘူးဘာကြောင့်ပူချက်ပြီးနေလို့နေရတယ်ဒီဘောမှာသူ့နေနဲ့ခံရလို့ရှိရေခံကြပါဘူးလို့ဒီမျိုးခံရလို့ရှိရေအစိမ်းမို့ဒီမှာဂိုးပေးရပြီးနောက်ကလိုက်ကြတာဆက်သွားမယ်ဆိုပြီးရေဒီပုံမှန်မိပါတယ်
လေဝုက Champions League Flaw ကို5ကြိမ်ရထားပြီးတော့ Tottenham Hotspur အသင်းကတော့ဒါဟာပထမဆုံးကြိမ် Final ကိုတက်လာတာပါဒ ီနှစ်သင်းအကူနဲ့ Premier League မှာနှစ်ချိန်တွေ့ကြတာမှာတော့ Liverpool ကပဲနှစ်ချိန်စလုံးကို2ဂိုးတကိုးနဲ့နိုင်ထားတာဖြစ်ပါတယ်။ဒါကြောင့်ကမ္ဘာကျော်ဘောလုံးသမားတွေအပါအဝင်အတော်များများကလည်းဒီပွဲမှာ Liverpool အနိုင်ရမယ်ဆိုပြီးတော့ခံမှန်းနေကြပါတယ်။ UEFA Champions League Facebook စာမျက်နှာမှာတော့ Brazil က Roberto Carlos နဲ့ Cafu တို့က Liverpool ကဒီပွဲမှာ3ဂိုးတကိုးနဲ့နိုင်မယ်လို့ခံမှန်းထားပြီး England ကိုးသမား David James ကလည်း Liverpool ပဲဒီပွဲမှာ2ဂိုးတကိုးနဲ့နိုင်မယ်ဆိုပြီးတော့သုံးသပ်ထားပါတယ်။အီတလီကကမ္ဘာကျော်ဘောလုံးသမားဒယ်ပီယရိုကတော့ဒီပွဲဟာတစ်ဖက်လေးကိုစီတည်ကြမယ်ဆိုပြီးတော့ခံမှန်းထားပါတယ်။ဒါမဲ့လည်းလီဗာပူးနိပြယာဂန်ကလော့ပ်အတွက်တော့ချန်ပီယံစ်လိဂ်နှစ်ချိန်ပါဝင်ဖိုင်နယ်ကို6ချိန်တက်ဖူးတာမှာ6ချိန်စလုံးရှုံးထားတဲ့သမိုင်းကရှိနေလေတော့ဒီပွဲမှာဘာတွေဖြစ်လာအောင်လဲဆိုတာကစိတ်ဝင်စားစရာပါ။ဒါမဲ့ကလော့ပ်ကတော့9ချိန်မြောက်မှာကံကောင်းဖို့မျှော်လင့်တယ်လို့ဆိုပါတယ်။ဆိုတော့ဒီပွဲပေါ်မှာအာဂါစ်ကလောင်ရှင်းဦးမြတ်ကရောဘယ်လိုသုံးသပ်ထားပါသလဲ
။လီဗာပူးနိုင်တယ်လီဗာပူးကျေကူကရမလားဘယ်လိုပနတီတီဆိုရင်တော့ဒါတော့ကံကြမ္မာနဲ့ကရာလုံးကြီးဆိုင်သွားပြီလေ။ဝယ်ရည်ကြီးနဲ့ချေကူကရမယ်ဆိုရင်တော့အဲ့ဒီအတွင်းမှာရှုံးနိုင်ဖြေပိုကြီးဆိုရင်တော့လေဘာဘူးပြန်နိုင်ပါလား။ရန်တော့ကွန်ဖီဒန့်လည်းရှိရဗျာ။နောက်တစ်ခုကစိတ်ဓာတ်အနေနဲ့လည်းဒါတော့စပါလည်းစိတ်ဓာတ်တက်နေမှာပါပဲ။မိကြရေးရှိရင်လည်းကျွန်တော်ကလေဘာဘူးမိကြကိုပူချိုက်ရဗျာ။သူကခေါင်းကြီးတယ်။ပူချက်တင်လည်းခေါင်းကြီးပါတယ်။အဲ့ဒါကလည်းလို့စပါရဲ့အဓိကအပြည့်ရတာကလူသားလေးကသမားဒီပထမကဓာရမနဲ့ပြည်အောင်ရေချင်းရှိမှုပိုင်းမှာရတော့လဘဘူးကိုမမီဘူးကြခူကတော့ကျွန်တော်လည်းတူးသွားလို့ဂိုးများနိုင်တယ်လို့ထင်နေရဂိုးများနိုင်တယ်ဆိုတော့ဖွင့်စားရမှာ
အတော်များများကလည်းဦးနိုင်မယ်လို့ခမန်းနေကြပေမဲ့ခူစော်မျိုးစံကတော့ဒီပွဲကမထင်မှတ်တဲ့ရလဒ်တွေဖြစ်လာနိုင်တယ်ဆိုပြီးတော့ပြောပါတယ
်ဒီပွဲမှာတော့ကျွန်တော်မြင်ပြရတယ်လဘဘူးအဲ့လောက်ကြီးလေလေနဲ့နိုင်ရဦးတော့မဖြစ်နိုင်ဘူးပေါ့ကျွန်တော်လည်းပြန်ပြောမယ်မျိုးစီရောဗျာသမားကကျွန်တော်မန်စီနဲ့ဒီပြားကြောက်ကြတာလို့ဒီလိုမျိုးတင်းထွင်လာပြီးတော့ဒီလိုမျိုးညာလည်းတင်းထွင်တယ်လေမဘူးကျွန်တော်ထင်တယ်ကစပါးရဲ့ဒီတူတင်းတူတင်းကစားရဲ့ခါကိုခံနိုင်နေမဖြစ်ဘူးဘာလို့လဲလေမဘူးကလည်းလည်းစပါးရဲ့ခါလို့ဆိုဒီပို့စကားတဲ့နေရာမှာလည်းလည်းပြော့တယ်ဗျာစပါးတော့မှာပေါ့ဒီတော့အဲ့လိုစကားလို့ဆိုချင်တော့စပါးပါသွားလိမ့်မယ်အဲ့လိုမျိုးကလည်းလေမဘူးကအဲ့တပားကထိန်းနေတာလည်းမြင်နေလေပါဘူးအပါရပါလေ။ဒါပေမဲ့အနည်းဆုံးပြောရရင်လို့ပြတော့ရာဒီပွဲကဟိုပရိသတ်တွေဖြစ်နေတာရလည်းတခုဟိုဖြစ်လာနိုင်တော့ပေါ့။လေပါဘူးပွဲချင်းကျမနိုင်ဖို့ခက်လိမ့်မယ်လို့ကျွန်တော်အဲ့လိုပဲတင်နေစပါ
။မဒရစ်မြို့မှာဘယ်အသင်းမဲနိုင်နိုင်တေချာတာကတော့ဥရောပချန်ပီယံစ်လိဂ်ဖလားကြီးကအင်္ဂလန်ကိုတေချာပေါက်ရောက်မှာပါ။ဆိုတော့လီဗာပူးကဥရောပချန်ပီယံစ်လိဂ်ဖလားကို6ချိန်မြောက်စစ်ခူးသွားမလား။ဒါမှမဟုတ်တော့တော်တနမ်ကပဲပထမဆုံးအချိန်အနိုင်ယူပြီးတော့ချန်ပီယံဖြစ်သွားမလားဆိုတာကတော့ရင်ခုန်သွားနေပဲစောင့်ကြည့်ရမှာဖြစ်ပါတယ်ဗျာ
။ကိုရနိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေကမြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာလေလွင့်ခွေးအရွေအတွက်များပြားလွန်းနေတာကြောင့်ခွေးကြိုက်ခရရင်လဲခွေးယူပြန်ရောဂါကာကွယ်ဆေးကအလုံအလောက်မရှိလို့ဒီကိစ္စကတော်တော်လေးကိုကောင်းခဲ့စရာဖြစ်နေပါတယ်။အရင်တော့ကတော့လမ်းမေးခွေးတွေကိုအစိတ်ချပြီးတော့ရှင်းလင်းတုတ်တင်ခဲ့ပေမဲ့နောက်ပိုင်းမှာတော့ကန့်ကွက်မှုတွေကြောင့်အစိတ်ချတဲ့အစီအစဉ်ကိုရန်နာထားရပါတယ်။ခွေးတွေကိုသွားသားဆက်ချအောင်ဘလို့များလုပ်ပေးနိုင်ပါသလဲ။နောက်မျိုးနဲ့အတိအကျမှာတော့ကိုနီးကိုဟန်နဲ့ဒီကိစ္စကိုဖြေရှင်းဖို့စူးစမ်းနေကြပါတယ်။အပြည့်အစုံကိုမြစ်မခသတင်းအေဂျင်စီကမက်ကေသတင်းတင်ဆက်ပေးထားပါတယ
်။စီပင်တိုင်းကော်မတီတွေအနေနဲ့မြို့တော်စီပင်တိုင်းရလှပရေးလုပ်ငန်းတွေအပြင်ခွေးလေခွေးလင်ထိမ့်သိမ်းရေးနဲ့ပတ်သက်လို့ကြီးမားတဲ့စင်ကုန်မှုတွေရင်ဆိုင်နေရပါတယ်။ AP လထဲမှာရန်ကုန်မြို့တာကိတမြို့နယ်ကသက်12နှစ်အရွယ်ကလေးတူခွေးပြန်ရောဂါနဲ့တည်ဆုံးခဲ့တာအပြင်အခြားမြို့တွေမှာလည်းခွေးကြိုက်ခံရတဲ့ပြဿနာတွေရှိနေတာမို့ခွေးလေခွေးလင်ကိစ္စနဲ့ပတ်သက်လို့အထူးအလေးပေးဆောင်ရွက်ဖို့ပြည်သူတွေက PRP တိုက်တွန်းနေပါတယ်။လက်ရှိစီပင်တိုင်းရဲ့ဥပဒေအရဆိုရင်မြို့တော်နယ်နိမိတ်အတွင်းအန္တရာယ်ဖြစ်စေနိုင်တဲ့တိရစ္ဆာန်တွေကိုအစိတ်ကြွေးတုတ်တင်တာအပါအဝင်တင့်တော်တဲ့နီလန်းတွေနဲ့ဖေရှားရှင်းလင်းတာတွေအချိန်မြွေဖန်းစီတာတွေစီမံခန့်ခွဲခြင်းတွေဆောင်ရွက်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့လည်းလမ်းဘေးခွေးတွေအစိတ်ချရှင်းလင်းတာကိုခွေးရှိသူအဖွဲ့အစည်းတွေကကန့်ကွက်ထားတာကြောင့်စီပင်တရားအနေနဲ့အဲ့ဒီအစီအစဉ်ကိုလက်တလုံးမှာရပ်ဆိုင်ထားတာပါ။ရန်ကုန်မြို့လှိုင်မြို့နယ်ထဲမှာတော့ခွေးလေခွေးလင်ထိန်းချုပ်ရေးရှင်းပြစီမံချက်အဖြစ်မြန်မာနိုင်ငံတရိတ်ဆန်စီကုဆရာဝန်များအသင်းနဲ့ World Wide Veterinary Service ကနေသူတို့ဘတ်ဂျက်နဲ့တင်ကုန်တာတွေတားကြောဖြတ်တာတွေခွေးပြန်ယောဂါကာကွယ်ဆေးထိုးတာတွေကိုလာလုပ်ပေးနေတာရှိပါတယ်။မြန်မာနိုင်ငံတရိတ်ဆန်စီကုဆရာဝန်များအသင်းကဒုတိယဥက္ကဋ္ဌနှင့်ဒေါက်တာဆိုးမင်းကအခုလိုပြောပါတယ်
။ကျွန်တော်တို့အခုလောက်တာကအဲ လေလွင့်ခွေးများကိုညောနေပါပြောက်စီခြင်းအတွေ့ပေါ့နော်မျိုးဆက်ချတဲ့အနေနဲ့မျိုးဆက်ချစီမံဆောင်တဲ့အနေနဲ့အထီးကိုတင်ကွက်ချင်းအမအိုဥအိမ်နဲ့တိမ်ထုတ်ချင်းအဲ့ကိစ္စကိုဆောင်ရွက်ပါတယ်ခင်ဗျာအထီးရောအမရောဘယ်ကောင်မဲ့လက်လာနှစ်ခုစလုံးကိုမလွတ်ပါဘူးအကုန်လုံးလုပ်ပါတယ်
ဒီရှိပြည့်စီမံချက်အောင်မြင်တယ်ဆိုရင်စီမံကိန်းကြီးတွေဆက်လက်လှုပ်ဆောင်သွားဖို့ရှိတယ်လို့လည်းဒေါက်တာဆိုမင်းကဆက်ပြောပါတယ
်အဲ့တော့အဓိကပြောချင်တာကဘာလဲဆိုရင်ကနဦးအစပြုစံသက်ချက်ဖြစ်ပါတယ်ကနဦးအစပြုစံသက်ချက်ဘာလို့လုပ်တယ်လဲဆိုမြန်မာနိုင်ငံမှာဖရီကောင်ရီအဲ 3.8 တန်းကျော်ရှိရဲ့ပေါ့နော်အဲ့ဒီခွေးတွေကိုညောင်းနေပပျောက်စေဖို့အတွက်ရန်ကုန်မြို့မှာလာပြီးတော့သူတို့လာလို့ရအဆင်ပြေမပြေเนาะလောကကံအဲ့ဒါချုံမှုရှိမရှိနောက်ကျွန်တော်တို့ပြမနိုင်ငံမှာရှိတဲ့လူသားပြည်သူတွေရောဒီလိုမျိုးတင်းခွတ်တာเนาะဥွင့်ထုတ်တာတိန်ထုတ်တာတွေကိုကြိုက်မကြိုက်ဒီဥစ္စာတွေကို survey လုပ်တဲ့အနေနဲ့ဒါလုပ်တာပါအဲ့ survey ပေါ်မှာမူတည်ပြီးတော့မှနောက်ထပ် project အကြီးကြီးလာဖို့အတွက်ကဆက်ပြီးတော့ရှိပါပါ
တာဂက်တမြို့နယ်ထဲမှာဆိုရင်လေဒုတိယမြို့တော်ဝင်တဲ့အတူခွေးရှိသူဖွဲ့စည်းတချို့ကတင်ကွတ်တာတွေတားချောဖြတ်တာတွေခွေးဥပြန်ယောဂါကာကွယ်ဆေးထိုးတာတွေကိုလှုပ်ဆောင်သွားဖို့ရှိပါတယ်။တာဂေတမြို့နယ်ကပြည်သူတွေကတော့မေလ15ရက်ကအစည်းအဝေးလုပ်ခဲ့ပြီးခွေးလီခွေးလင်တွေကိုရက်ွက်ထဲကဖယ်ရှားရှင်းလင်းပေးဖို့အတွက်သာတွတ်တော်ကိုယ်စားလှယ်နဲ့စီပင်ဌာနကိုတောင်းဆိုခဲ့ကြပါတယ်။အငင်းပွားမှုတွေပြင်းထန်နေတဲ့ခွေးလီခွေးလင်ကိစ္စနဲ့ပတ်သက်လို့တိုင်းဒေသကြီးတွတ်တော်ကိုယ်စားလှယ်ချို့ဟာအွန်လိုင်းကနေဆက်ဆိုချင်းချောက်ခံရတာတွေကြုံတွေ့နေရပြီးကျော်တားမျိုးနဲ့တွတ်တော်ကိုယ်စားလှယ်တော်ကြီးပြဆိုရင်လည်းခွေးရှိသူခွေးစီတို့ကအွန်လိုင်းကနေဝေဖန်တိုက်ခိုက်တာကိုခံနေရပါတယ်။ဒါကြောင့်မို့လဲခွေးလီခွေးလွင်တွေကိုအစိတ်ချရှင်းလင်းတဲ့နည်းနဲ့မဖြစ်ရှင်းဘူးဆိုရင်တားဆက်ချတဲ့နည်းလမ်းကဘာချံငွေများစွာကုန်ကျနိုင်တာကြောင့်လက်ရှိအချိန်ထိအစိုးရကလှုပ်ဆောင်ပေးနိုင်ခြင်းမရှိသေးပါဘူး။မြန်မာနိုင်ငံတရိတ်ဆန်စီကုဆရာဝန်များအသင်းနဲ့ Worldwide British Renity Service တို့ကလည်းဒုတိယမြို့တော်ဝန်နဲ့တွေ့ဆုံပြီးရန်ကုန်တမြို့လုံးအတိုင်းအတာနဲ့လှုပ်ဆောင်ဖို့တင်ပြထားပါတယ်။အဲ့ဒါနဲ့ပတ်သက်လို့လှိုင်မြုပ်နယ်ကတိုင်းဒေသကြီးတွတ်တော်ကိုယ်စားလှယ်တင်ဦးကျော်ကျော်ထွန်းကအခုလိုပြောပါတယ်
။နောက်ပြီးတော့ဒီ project ကိုရဲ့အနေထားပေါ့ဒီ pilot project ရဲ့အောင်မြင်မှုပေါ့ကျွန်တော်တို့ဘလို့ပူးပေါင်းဆောင်ရွက်တယ်နောက်သူတို့ data တွေလည်းကောက်ပါတယ်ခွေးကောင်ကြီးလှိုင်မြုပ်နယ်မှာဗလာကောင်ရှိတယ်ဆိုတာ data ကောက်တယ်နောက်သူတို့ကဒီခွေးမွေးထားတဲ့လူတွေရက်ွက်နေပြည်သူတွေကိုသူတို့ဒီတွေ့ဆုံမင်းမြန်နေပေါ့နောက်လိုက်ပြီးတော့ data ကောက်တယ်ဒီဆောင်ရွက်တာကိုကြိုက်မကြိုက်ဒီဆောင်ရွက်တာကိုအားပေးမပေးဟာလာဒါကိုသဘောကျရလားဆိုတာကောက်တော့အခုကျွန်တော်တို့ဒီကလည်းကိုကြီးဆောင်ရမှုလည်းလုပ်ပေးမယ်ဆိုတဲ့အတွက်ဒီဖွဲ့ကအခုတို့ report တင်ပါတယ်ပေါ့နော် report တင်ပြီးတော့ကျွန်တော်တို့ဒီ report တွေအနေထားရ3နှစ်4နှစ်လောက်ကျွန်တော်တို့ဆက်ပြီးတော့ကိုကြီးပေးမယ်ပေါ့အဲ့ဒါကတော့ရန်ကုန်ဒိုင်းလုံးအတွက်ဖြစ်လာမှာကျွန်တော်တို့လှိုင်မြုပ်တယ်မို့လဲရန်ကုန်ဒိုင်းလုံးအတွက်ဖြစ်လာမှာအဲ့ဒီအချိန်တွေမှာပဲတို့ကကျွန်တော်ထပ်တွေ့ပါတယ်အဲ့ဖွဲ့ကလာတွေ့တော့ရန်ကုန်တမြို့နယ်လုံးမှာလုပ်မယ်ဆိုရင်ရန်ကုန်မြို့ရဲ့အကြီးအကဲတွေပေါ့နော်အစိုးရဖြစ်ဖြစ်မြို့တော်ဝန်တို့ဖြစ်ဖြစ်နဲ့တွေ့ပြစီဒါမှတို့ဒီလိုမြို့နယ်တိုင်းမြို့နယ်တိုင်းမှာလိုက်ဆောင်ရင်အဆင်ပြေအောင်လို့ဆိုတော့ကျွန်တော်ကြံခဲ့တဲ့ရက်ကဒုတိယမြို့တော်ဝန်နဲ့တွေ့တယ်ဘာမှမြို့တော်ဝန်ကြီးနဲ့တွေ့ပြီးဘူးမြို့တော်ဝန်ကြီးကဒုတိယမြို့တော်ဝန်ကဒီကိစ္စကိုဒီ issue ကိုကြိုက်ပါတယ်ဆိုတော့ဒုတိယမြို့တော်ဝန်နဲ့တွေ့ပါတယ်ဒီဖွဲ့နဲ့တော်တယ်တို့ကတို့လုံးမဲ့လုပ်ငန်းတွေကိုရှင်းပြတယ်ကုညီတွေပြောတဲ့အတွက်မြို့တော်ဝန်ကလည်းဒုတိယမြို့တော်ဝန်ကြီးကလည်းကုညီပဲကျွန်တော်တို့ပဲပေါ့နော်ဒါကိုလက်လက်လဲလဲဖိတ်ခေါ်တဲ့အတွက်အခုမနေ့ကလာကြည့်ပါတယ်ဒုတိယမြို့တော်ဝန်ကိုယ်တိုင်လာကြည့်တယ်လာကြည့်ပြီးအားပေးပြီးတို့ဝိုင်းဆောင်ရွက်ပေးမယ်ဆိုတဲ့အတွက်ကျွန်တော်တို့ကဒီ project ကဆက်သွားမယ်အနေထားရှိပါတယ်ရမှာပါ
မန္တလေးမြို့တော်ဝန်ဒေါက်တာရဲလွင်ကတော့ခွေးတွေကိုတတ်ဆက်ချဖို့ဘာချက်မရှိတာကြောင့်ခွေးရှိသူတွေကိုအားမနာတော့ပဲပြည်သူတွေကတင်ပြလာရင်သုတ်သင်ရှင်းလင်းသွားမယ်လို့အပြည်နာကုန်ပိုင်းကသူ့ Facebook ကနေပြောကြားထားပါတယ်။အစိုးရကထုတ်ပြန်တဲ့စာရင်းစရာတွေအရဆိုရင်2017ခုနှစ်ကတနိုင်ငံလုံးမှာလူဦးရေ2သိန်းနီးပါးခွေးကိုက်ခံခဲ့ရပြီးခွေးဥပြန်ရောဂါကြောင့်သေဆုံးခဲ့တဲ့သူ90နီးပါးရှိခဲ့တယ်လို့သိရပါတယ်။ကျွန်တော်ထူးဆက်ပါဒီမှာခတဲ့အေဂျင်စီကလည်း VOA တို့ပေးပို့လိုက်တာ
။ဒီမှာခတဲ့အေဂျင်စီကကိုထူးဆက်တင်ဆက်ခဲ့တဲ့မြန်မာတခွေအစီအစဉ်မှာရှင်မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတိုင်းလေးလိုက်အစီအစဉ်ကိုနားဆင်ရရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဇွန်လ1ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကတော့လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9303ညလှိုင်းဒိုမီတာ51 kHz 5885နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့တတိယချပြိပခတ်တွေကြီးထွားလာနေတဲ့ရခိုင်ပြည်နယ်ရေးကိုဘယ်လိုကူစားနိုင်မလဲဆွေးနွေးသွားမှာပါတိုက်ပွဲတွေလူခွင့်ရေးချုပ်ဖောက်မှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာပြဿနာတွေရရှိနေတဲ့ကြားပဲပို့ပြီးတော့ရှုပ်ထွေးလာနေပါတယ်အခုဆိုရင်ဆေးရဆွေးမှုလူခွေးချူပေါင်းမှုတွေကြုံနေရတယ်ဆိုတော့ဆွဆွဲချက်တွေနဲ့အတူနိုင်ငံတကာဝေဖန်တာတွေဖိအားတွေလည်းတကြောပြန်ထွက်လာနေပါတယ်ပြဿနာကိုဖြေရှင်းနေပါတယ်ဆိုရင်လည်းပို့ပြီးတော့သာကြီးထွားလာနေတာအနာနဲ့ဆေးမတွေ့လို့လားဆေးနီးမတွေ့ရလားကုစားဖို့မကြိုးစားကြတာလားဘာတွေအားနည်းချက်ရှိနေတယ်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားသူနှူးဟိုလေးလိုင်းပေါ်မှာရောက်နေပါပြီတူကတော့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်ထွန်းမေပါနောက်တူကတော့သတင်းစာဆရာဦးစီသူအောင်ဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုံကိုယ်ရဲ့ဟိုတုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်ရခိုင်ရေးကအခုကဖြစ်ရှင်းနေတယ်ဆိုရင်လည်းပြဿနာတွေကရော့ချမသွားပဲပို့ပြီးတော့ကြီးထွားလာနေပါတယ်ဆိုတော့ဒေါ်ထွန်းမေရှင်းရှင်းများအခြေအနေကပို့ပြီးတော့များရှုပ်ထွေးလာနေသလားအဓိကဘလို့အကြောင်းရင်းတွေကလက်ရှိအခြေအနေကိုတွန်းပို့နေရလို့များတုံးသက်လို့ရမလဲခင်ဗျာ
ဟုတ်ကဲ့ရှင်လက်ရှိတုံးသက်တလောက်တော့ဖြစ်ရှင်းနေတယ်ဆိုပြီးတော့သဆိုင်ရာတွေကပြောကြတယ်ဆိုကြတယ်ဆိုပေမဲ့လည်းဒါတကယ်တမ်းမသွေးမွေးလို့တကယ်တမ်းလက်တွေ့အကောင်အထည်မပေါ်လို့ဒါပြဿနာတွေပိုကြီးထွန်းနေတာဖြစ်ပါတယ်နောက်တစ်ခုကအဓိကတော့နေပြီးတော့ဒီထိုးစစ်ဆင်မှုတွေနေပြီးတော့အလုံးဝမရက်တန့်သွားပြီနဲ့ဆက်လက်ကြီးထွားလာနေတဲ့ဟာနေပြီးတော့အဓိကအဖြစ်တော့လက်ရှိအစိုးရကတိုက်တွန်းမှုအားနည်းနေတယ်သို့မဟုတ်လုံးဝမတိုက်တွန်းကြကြောင့်ပဲဒီမြမတက်မတော်ကထိုးစိတ်တွေနဲ့အတူတစ်ဖက်ကလည်းဒီခိုင်းတဲ့တော့ဖက်ကလည်းနေပြီးတော့ဒါတွေဟိုခံစစ်အဖြစ်ဆောင်ရွက်တာတွေရှိနေပါတယ်အမှန်တကယ်ကြားလို့ရှိရင်တော့ဒီကိစ္စကိုတကယ်လို့ဒါဖြစ်ရှင်းမယ်ဆိုလို့ရှိရင်အတိုင်းတာတစ်ခုထိဒါတာပွားပြီးတော့မှဖြစ်ရှင်းပြီးတာဖြစ်ရပါမယ်ဟိုဖြစ်ရှင်းတယ်ဆိုတာနှောက်ကဖြစ်ရှင်းလို့မရပါဘူးလက်တွေ့မှာနေပြီးတော့ဒါဘူဝါဒချမှတ်ဖို့တာဝန်ရှိတဲ့ခေါင်းဆောင်တွေကဒါနေပြီးတော့ဒီကိစ္စတွေကိုဆောင်ရွက်ရမှာဖြစ်ပါတယ်တော်ငွေစီအပြင်ဖြစ်စေမူဝါဒအပြင်ဖြစ်စေပြည်သူတို့လုံးဝထိခိုက်မှုမရှိအောင်လက်ရှိအစိုးရမှာတာဝန်ရှိပါတယ်။ဘာဖြစ်လို့လက်ရှိအစိုးရကိုတာဝန်ရှိတယ်လဲပြောလဲဆိုလို့ရှင်သူတို့ဒီအနာရတဲ့အဖွဲ့အစည်းဖြစ်လို့ပါ။ဒါကြောင့်မလို့တကယ်လို့သာဒါဟိုအမှန်တကယ်သာမြေပြင်မှာရောမူဝါဒအပြင်ဒီကောင်းဆောင်ပိုင်းမှာရောဖြည့်ရှင်းဖို့သာကြိုးပမ်းနေတယ်ဆိုလို့ရှင်တရားရခိုင်နှုန်းမဟုတ်တည်တော့မှသူတို့ချင်းကတ်တဲ့ရခိုင်နှုန်းအတိုင်းတာတစ်ခုထိဒါဟိုအစီအပြေရမှာဖြစ်ပါတယ်ဒါကြောင့်မို့လို့ဒီကိစ္စမှာနေပြီးတော့ပုံမရှုပ်ထွေးလာတဲ့အကြောင်းရင်းတွေရှိမယ်နောက်တစ်ခုကဆက်လက်တိုက်ပွဲဖြစ်နေတဲ့အကြောင်းအရာတွေရှိမယ်ဒါဘာကြောင့်လဲဆိုတော့မဖြစ်ရှင်းလို့ပဲကြီးထွားနေတာဖြစ်ပါတယ်ဖြစ်ရှင်းမယ်ဆိုလို့ရှိရင်တော့ဒီလောက်ကြီးထွားစရာမရှိပါဘူးရှင်
ဟုတ်ကဲ့ကျေးဇူးပါဆရာဦးစီသူအောင်မြင့်သဘောထားခင်ဗျအခုအချိန်တွေကရှင်းနေတဲ့ကြားပဲမပြေလည်နိုင်သေးပဲဖြစ်နေရတဲ့ကိစ္စတွေမှာအဓိကပဲကိစ္စတွေကတွန်းပို့နေရလို့များသုံးသပ်လို့ရမလဲ
အဓိကကပဋိပက္ခကကျွန်တော်တို့ကြည့်ရင်ရိုးရိုးရှင်းရှင်းမြင်ရတာကတော့တိုက်ပွဲဖြစ်နေတာပေါ့နော်တပ်မတော်နဲ့ခုနကတော့ရခိုင်နဲ့နက်ကန်တပ်ဖွဲ့နဲ့ဒီဥစားတိုက်ပွဲဖြစ်နေတယ်ဖြစ်နေတဲ့အခါကျတော့ဒီဟာကပြည်တွင်းပဋိပက္ခနိုင်ငံရေးကနေအခြေခံဆင်းသက်လာတဲ့ပြည်တွင်းပဋိပက္ခလို့ကျွန်တော်တို့နားလည်လို့ရတယ်အဲ့တော့ဒီလိုကိစ္စမျိုးတွေကဖြစ်နိုင်ရင်တော့ဟိုတွေးဆုံဆွေးနွေးပြီးတော့မှဟိုဖြစ်ရှင်းတဲ့သဘောကတော့ပိုကောင်းတာပေါ့အဲ့ဒီခါကျတော့နှစ်ဖက်ရှိတယ်နှစ်ဖက်ရှိတော့ ဒီပြိပခကိုဘသူကဟိုရက်ဆိုင်ကျင်တယ်လေဘသူကပြည်လဲကျင်တယ်လေပြည်လဲကျင်တယ်ဆိုရင်ဥမာတတ်မတော်နဲ့အစိုးရဘက်ကဒါကိုပြည်လဲကျင်တယ်ဆိုရင်သူတို့ဘက်ကလည်းဒီဘက်ကလက်နက်ကိုင်တပ်ဖွဲ့ကတာဝန်ရှိတဲ့လူတွေနဲ့ဟိုဆွေးနွေးဖို့ကိစ္စတွေပါကြီးပြောဖို့ဆိုဖို့လိုတယ်နောက်အခြားတစ်ဖက်ကလည်းဒါအေးလက်နက်ကိုင်တပ်ဖွဲ့အနေနဲ့ဆိုရင်လည်းသူတို့ကတကယ်ပဲဒီပြိပခကိုပြင်းမြင်းစေခြင်းလဲဆိုရင်သူတို့လည်းစကားပြောရမှာပဲဒီခါကျတော့ဘယ်လိုပြဿနာတွေရှိတယ်လဲဆိုတော့ဒီတပ်ဖွဲ့ကလောလောဆယ်အချိန်ထိဒါအစိုးရနဲ့တပ်မတော်နဲ့ဆွေးနွေးတဲ့စီမှာသူတို့ကလည်းတစ်ခွက်ချင်းသူတို့ကိစ္စတစ်ခုချင်းကိုဆွေးနွေးဘူးသူတို့ကလည်းတပ်ပေါင်းစုနဲ့မဟာမိတ်နဲ့ပဲဆွေးနွေးမယ်ဆိုတဲ့ကိစ္စရှိတဲ့အခါကျတော့လောလောဆယ်ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဟာကိုအဲဒီတပ်ဆိုင်တဲ့လူတွေအချင်းချင်းတိုက်ရိုက်တွေ့ဆုံဆွေးနွေးမယ်ဆိုတဲ့ဥစ္စာကတစ်ဖက်စလုံးကအစပြုတာမတွေ့ရဘူးမတွေ့ရတဲ့အတွက်ကြောင့်ပဲဒီကိစ္စကြီးကပိုပြီးတော့ရှည်ကြနေတာတွေ့ရတယ်အဲ့တော့ဟိုတစ်ဖက်ဖက်ကဖြစ်စီတစ်ဖက်စလုံးကဖြစ်စီဒီဥစ္စာပြည်တွင်းပြဿနာဖြစ်တယ်ဒါကိုညီကိုချင်းဖြစ်တဲ့ကိစ္စဖြစ်တယ်အဲ့ဒါကိုတွေ့ဆုံဆွေးနွေးတဲ့မီးနဲ့ဖြေရှင်းမယ်လို့သဘောထားရှိပြီးဆိုရင်ကံလာမှုတွေတွေ့ဆုံမှုတွေရှိလာတော့မှသာလျင်ဒီဥစ္စာကပြည်တယ်နိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါ sorry တတ်မတော်ဒီမနေ့တော့ကဒီတရားဝင်ထုတ်ပြန်ချက်အရဆိုရင်တော့ဒီ9လအတွင်းမှာတိုက်ပွဲက260လောက်ဖြစ်တယ်ဆိုပြီးပြောပါတယ်ဟို A ဘက်ကတော့ဒီတဲ့ပူတယ်ဆိုပြီးတော့လည်းပြောတယ်ဆိုတော့တိုက်ပွဲတွေများတာနဲ့မြန်နောက်ဆက်တွဲဟိုပြဿနာတွေကလည်းပုံများလာမှာသိကြပါတယ်ဆိုတော့ဟိုလက်ရှိပြဿနာတွေအားလုံးကလက်နက်ကင်တိုက်ပွဲတွေမှာအခြေခံနေတယ်ဆိုတော့ဒီအခြေခံပြဿနာဒီတိုက်ပွဲတွေကိုမရက်နိုင်တာရောဘယ်သူတွေမှာအဓိကတာဝန်ရှိရလို့များဟိုပြောနိုင်မလဲဆရာဦးစီသူ
အဲအဓိကကတော့ဟိုစစကကျွန်တော်ပြောသလိုပဲဒီဥစ္စာကိုအခြေခံရှုမြင်ချက်ပေါ့အခြေခံရှုမြင်ချက်မှာဒါကကျွန်တော်တို့ဟိုဘာလဲညီကိုချင်းတိုင်းသားတွေနဲ့ဖြစ်တဲ့ပြဿနာလို့ရှုမြင်တယ်ဆိုရင်တော့ပြည်သူဆွေးနွေးမှုကနေပြီးတော့မှသွားမယ်ဆိုတဲ့လမ်းကြောင်းမျိုးကိုသူကရောက်သွားမှာပဲဒါနဲ့တစ်ဖက်ကကြတဲ့ခါကျတော့ဒါအစိုးရနဲ့တပ်မတော်ဘက်ကကြတော့ဒါအေးလက်နက်ကင်တပ်ဖွဲ့ကအရင်တော့ဒီမှာမရှိဘူးအခုမှဒီမှာပေါ်လာတယ်ရဲစခန်းတွေကိုတိုက်ခိုက်တယ်ဒါတိုင်းပြည်ရဲ့ဒါလုံခြုံရေးပေါ့နော်အဲ့ဒါလုံခြုံရေးနယ်မြေလုံခြုံရေးတွေပါပြီးအထုတ်ချာအာဏာကိုထိပါတယ်ဒါကြီးကိုအပြတ်ရှင်းမယ်ဆိုပြီးတော့မှဒါတစ်ဖက်ကနေလာတဲ့အတွေ့ခေါ်နဲ့ဟိုတက်ပွဲရှင်းနေတာတစ်ဖက်ကလည်းဒါကဟိုသူကဒေါ်လန်တိုက်ခိုက်တဲ့ဟာလုပ်နေတယ်ကိုယ့်ရဲ့ဒီနယ်မှာဟိုတွားပြီးတော့မှအခြေချဖို့ကြိုးစားမယ်ဆိုတဲ့အနည်းနဲ့လာနေတာအဲအဲ့ဒီသဘောနှစ်ခုမတူညီတဲ့အောက်မှာဒါပြိပခါကဘယ်လိုမှရက်လို့မရဖြစ်နေတာရက်ဖို့ဆိုရင်ကျွန်တော်ကတော့ပြောသလိုပဲတစ်ဖက်ဖက်ကတော့၎င်းနှစ်ဖက်ကတော့၎င်းတွေ့ဆုံဆွေးနွေးတဲ့နည်းကိုအစပြုဖို့ပြောဖို့ဆိုဖို့လိုတယ်ဘက်တစ်ဖက်တည်းကိုကျွန်တော်တပ်ပြောနေလို့ဒါဘယ်လိုမှမဖြစ်နိုင်ဘူးအဲ့တော့ဟိုနှစ်ဖက်စလုံးကိုကျွန်တော်တို့ပြောဖို့လိုတယ်ဒါကဒီပြိပခါကနိုင်ငံရေးပြိပခါလို့နားလည်တယ်ဆိုရင်နိုင်ငံရေးနည်းကတွေ့ဆုံဆွေးနွေးတဲ့ဥစ္စာကိုအစပြုရမှာပဲအဲ့တော့မပါသေးသေးကတော့ဟိုဆက်ပြီးတော့ဖြစ်နေမယ်နောက်စစ်ပွဲဆိုတာဖြစ်လာပြီးဆိုရင်ကျွန်တော်တို့နိုင်ငံမှာကနောက်ဆက်တွဲပြဿနာတွေအများကြီးလူခွင့်ရေးချိုးဖောက်တာတွေလူအသက်တွေပေးကြတာတွေနောက်ပြီးတော့မဆိုင်တဲ့ပြည်လူလူဒုက္ခရောက်တာတွေအခုပြည်လူလူဒုက္ခရောက်တာဆိုရင်စစ်ဘေးဟိုရှောင်စခန်းကိုရောက်သွားတဲ့3000ကျော်လောက်ကိုပဲမြင်နေရတယ်တကယ်တော့မကဘူးအဲ့ဒီထက်ကိုအများကြီးဒုက္ခရောက်ကြတယ
်ဒါတွေအ
ကုန်လုံးကိုလည်းဟိုမြင်ကြဖို့တော့လိုပါတယ
်ဟုတ်ကဲ့ဆရာမဒေါက်တာမေအမြင်ရောခင်ဗျအခုကျွန်တော်တို့ဒီပြဿနာတွေအားလုံးအခြေခံဖြစ်တဲ့ဒီလက်နက်ကင်တိုက်ပွဲတွေဟိုမရက်နိုင်တာနောက်ဆုံးမရက်နိုင်သေးတဲ့အောင်ရှော့မချနိုင်မဖြစ်နေရတဲ့ကိစ္စတွေမှာဘယ်သူတွေမှအဓိကတာဝန်ရှိရလို့များပြောနိုင်မလဲ
ဟိုအဓိကတာဝန်ရှိတာတော့ဆွေးနွေးဖို့ဒီဖိတ်ခေါ်တဲ့နေပြီးတော့ဖိတ်ခေါ်တဲ့ဆက်ကနေပြီးတော့ဒါတာဝန်ရှိတယ်လို့ယူဆပါတယ်ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာအခြေအနေကိုကြည့်လိုက်ပါဟိုရခိုင်မာရေးပဲတိုင်းရင်းသားလက်နက်ကန်တစုတွေနဲ့အတ္တမတော်နဲ့ဖြစ်နေတာမဟုတ်ပါဘူးအတ္တမတော်ဒီတိုင်းရင်းသားပေါင်းစုံပြီးပါလို့လို့နဲ့ကိုလက်နက်ကန်ရှိကြတဲ့လူတွေနဲ့လို့လို့ဒါတိုက်ပွဲဖြစ်တဲ့အခြေအနေရှိပါတယ်ဒါကြောင့်မလို့ဒီနိုင်ငံကြီးအရာဖြည့်ရှင်းမဲ့အရာကိုဖြည့်ရှင်းဖို့မကြိုးပမ်းပဲနဲ့လက်နက်နဲ့ဖြည့်ရှင်းတဲ့လူတွေမှာအကုန်လုံးမှာတာဝန်ရှိပါတယ်။ဒါမှမဟုတ်ကြည့်လို့ရှိရင်တော့တိုင်းရင်းသားများဒီအထူးသဖြင့်အခုလိုရခိုင်တက်တော်အနေနဲ့ရခိုင်ပြည်နယ်မှာဟိုအခြေချဖို့ကြိုးပမ်းတာဟာနေပြီးတော့ဒီတိုင်းဟိုတိုင်းရင်းသားဖက်ကကြည့်လိုက်လို့ရှိရင်ကျမတို့ကမှားရီလို့မယူဆပါဘူး။ဘာဖြစ်လို့မယူဆဘူးလဲဆိုလို့ရှိရင်တိုင်းရင်းသားများရဲ့ကိုယ်ပိုင်ကြံ့ခန်းပိုင်ဆိုင်ကိုနှီးမျိုးစုံနဲ့တောင်းဆိုလို့လည်းကျမတို့နားလဲပါတယ်။ဒါကိုလက်ရှိအခြေချဖို့ဆိုလို့ရှိရင်တော့ဒါနိုင်ငံရေးအရာတကယ်တမ်းတိုင်းရင်းသားတွေမှာဒီလိုမျိုးဝေဒနာတွေရှိတယ်ဒီလိုမျိုးတွေခံစားနေရတယ်ဒါကိုနေပြီးတော့တစ်ဖက်ကလက်ယူရှုတာလို့မရပါဘူးဒါကြောင့်မလို့တနိုင်ငံလုံးကိုနေပြီးတော့ဒါချုပ်ငုံပြီးတော့ကြည့်မယ်ဆိုလို့ရှိရင်လက်ရှိ ဖြစ်ရှင်းဖို့ဒီအာဏာရှိတဲ့သူတွေကနေပြီးတော့အစိုးရရဲ့တတ်မတော်ရဲ့တစ်ခါမှလည်းလက်နက်ကင်တပ်ဖွဲ့ဖြစ်တဲ့နေပြီးတော့အေးရခိုင်တပ်တော်အနေနဲ့ကြိုးပမ်းမှုရတာအကုန်လုံးမှာဝိုင်းပြီးတော့တာဝန်ရှိပါတယ်အဓိကတော့ခေါင်းဆောင်ပိုင်းမှာပုံပြီးတော့တာဝန်ရှိပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုတိုက်ရိုက်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းအခုဆိုလေးလိုက်မှမှရှိနေပါတယ်ဆိုတော့သူတို့လည်းအလှည့်ပေးကြပါတယ်ဟိုတူကတော့ကျွန်တော်မြန်မာနိုင်ငံကိုစိုးဝေဖြစ်ပါတယ်ကိုစိုးဝေသဘောထားလဲဆွေးနွေးကြတာဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့အခုရခိုင်မှာအေးအေးပေါ့သဘုံထနေတာဘာနဲ့တူလဲဆိုလို့ရှိရင်ဟိုကပေါ့ဟိုဘယ်လိုဘယ်ကစပြောရမလဲဆိုရင်2010မှာပေါ့2010မှာဒီနိုင်ငံအကြက်တဲမျိုးဆိုကြောင့်ဟိုဆက်အာဏာရှင်တွေကရွေးကောက်ပွဲကြီးကျင်းပပေးပြီးတော့ပထမဆုံးပေါ်ထွန်းလာတဲ့ဒီအစိုးရအကောင်ဆုံးသမ္မတဦးသိန်းစင်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်သူ့ကြောင်းရေးကြီးကိုထောက်ဆောင်ပေးမယ်ဆိုတဲ့အချိန်မှာအေးအေးဆိုတာပေါ်လာတယ်။ဒါဘာနဲ့ဒီလဲဆိုတော့ကျွန်တော်အတိတ်ကဒုတိယကမ္ဘာစစ်အပြီးလွန်လည်ရအောင်ဆက်ဆက်1946မှာဘက်ကပပါတီကနေခွဲထွက်လာတဲ့ခွဲထွက်လာပြီးတော့အလန်နီတွေကရခိုင်မှာလာပြီးတပုံထလာနေတဲ့ပုံစံကြွားတူနေတယ်ပေါ့နော်။အဲအဲ့ဒါမှကျွန်တော်ပြောအောင်မယ်ဒီ1946လွန်လည်ရအောင်ဆက်ဆက်မှာရခိုင်ကိုလာပြီးတပုံထတဲ့အလန်နီခေါင်းဆောင်ပခင်စုပေါ့။ဆိုဟိုဒုတိယကမ္ဘာစစ်မတိုင်ခင်မှာဆရာဆန်းလေသမားတပုံအေးနေကြတယ်ခင်ဗျာ
ကိုစိုးရေလူရင်းကိုနည်းနည်းလေးချုပ်ပြီးဆွေးနွေးပေးရင်ပိုကောင်းပါတယ်ခင်ဗျာ
โอเคโอเคโอเคကွဟိုအတူချုပ်ဆွေးနွေးရမယ်ဆိုရင်တို့လည်းဆိုလို့ရှိရင်ဒီဒီမိုကရေစီပြည်ပြင်ပြောင်းလဲအချိန်အခါမှာကျွန်တော်ဟိုတိုင်းရင်းသားလူမျိုးစုံများပါတယ်ကျွန်တော်ပြီးထောင်ပြီးပါလေဆိုတော့ပြည်ထောင်မျိုးစုံရှိပါတယ်အဲ့ပြည်ထောင်တွေကလည်းကျွန်တော်တို့ဖန်တီးထားတဲ့ပြည်ထောင်တွေပါအတူတွေပါပြည်ထောင်အဆက်မှာကျွန်တော်တက်မြောဘာမှမရှိပါဘူးအဲဒါဟိုလွှတ်တော်မှာဒါဒီမိုကရေစီနည်းနဲ့တွေ့ဆုံဆွေးနွေးဖြည့်ရှင်းတယ်ဆိုတဲ့အချိန်မှာအေးအေးပေါ်လာတယ်။ဒါအမှန်တော့ကျွန်တော်တို့ပေါ်လီပြန်တော့ရပြစ်မှတ်ကတော့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကြီးကိုတောက်ရှင်းတယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပေါ်လာတဲ့အခွဲပါ။နော်ကျွန်တော် drop back ပြောလို့ရတော့ပြစ်မှတ်ကတို့ရဲ့ရည်ရွယ်ချက်မဟာဗျူဟာမှာပြစ်မှတ်ကတော့ဒီမိုကရေစီကြီးကိုပြစ်နေတာပါ။နော်ဒီမှာတစ်ခွက်ရောက်တော့ရခိုင်သားတွေတစ်ခွက်ရောက်မယ်နောက်လိုက်နောက်ပါတွေတစ်ခွက်ရောက်ပါလိမ့်မယ်နော
်ဟုတ်ကဲ့ဆီလိုလားတော့ဦးစိုးရဲ့အမြင်ကတော့ဒီပြဿနာနဲ့ပတ်သက်လို့အဓိကအေးအေးမှတာဝန်ရှိတယ်ဆိုတာကိုပြောချင်တာလို့ကျွန်တော်နားလဲပါတယ်ဆိုတော့ကျွန်တော်နောက်တူကိုလည်းလှည့်ပေးချင်ပါတယ်မင်းပြားမျိုးကဦးမောင်ကျော်စံဖြစ်ပါတယ်ဦးမောင်ကျော်စံဆွေးနွေးချင်တာရှိရင်ဆွေးနွေးလို့ရပါတယ်ခင်ဗျဟုတ
်ကဲ့ကျေးဇူးပါဒါခုနကပြောခဲ့တဲ့ပုဂ္ဂိုလ်ကဒါလုံးဝမမှန်ဘူးခင်ဗျဘာလို့ဆိုလို့ရှိရင်သက်ဆိုင်ရာအစိုးရဆိုတာအကုန်လုံးမှာတာဝန်ရှိတယ်ဒီသက်ဆိုင်ရာအစိုးရဟာဘလောက်အုပ်ချုပ်လာပြီလဲတိုင်းရင်းသားတွေကို180အုပ်ချုပ်လာပြီလုံးလုံးကိုလက်ဝဲခံကျောင်းဖြစ်စေရမယ်ဆိုတဲ့အာသူတို့မဟာပမာပုံစံမျိုးနဲ့အုပ်ချုပ်လာတာလက်ခံစားကြည့်ဖို့လိုတယ်ကိုရှင်းစားဖို့လိုတယ်ကျွန်တော်တို့ညီလာကနော်အင်္ဂလိပ်ခေတ္တခေတ္တကဘာဘာတွေဘယ်လိုခံစားခဲ့ရလဲရခိုင်တွေလည်းဒီတိုင်းပဲရခိုင်ကပုံခံစားရတယ်အဲ့ဒါသဘောနားလည်ဖို့လိုတယ
်ဟို
ပမာပရင်ခေတ္တကနှစ်ပေါင်း40အုပ်ချုပ်တဲ့ရှင်ကရခိုင်ပြည်လူမျိုးတို့ပဲခံခဲ့ရတယ် genocide ပေါ့ဒါတွေပြန်စဉ်းစားကြည့်ဖို့လိုတယ်သမိုင်းဆိုတာကအတိတ်ကိုပြောတာအတိတ်ဆိုတာရှိဖို့ရှိရမယ်နောက်ကိုနားလည်ရမယ်သိဖို့သိရမယ်အတိတ်နဲ့ပြည်စုကအလားတကိုရှင်ထုတ်ကြည့်တတ်ရဖို့လိုတယ်အဲ့ဒါသမိုင်းပဲနော်ဒါတွေမစဉ်းစားမစဉ်းချင်မပြောသင့်ဘူးလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ဦးမောင်ကျော်စံ
ရခိုင်ခုမှပေါ်လာတာမဟုတ်ဘူးရခိုင်ပေါ်လာတာလေဘရင်ခေတ်ကပေါ်လာတာချင်းမြတ်တော်လည်းကစပေါ်လာတာအဲ့ဒါကိုနားလည်ဖို့လိုတယ်
တော့ကို
ကျင်းစားတရားရှိမှဘုဒ္ဓဘာသာစင်မှန်မယ်လို့ကျွန်တော်ပြောလို့ပါလေအဲ့ဒါတခုတည်းကျွန်တော်ပြောလို့တာ
ပါဟုတ်ကဲ့ဦးမောင်ကျော်စံ
ဒီမဖို့ပါနဲ့တိုင်းရင်းသားတွေပေါ်မှာအဲ့လိုပြဖို့ရင်တိုင်းရင်းသားတွေပို့ပြီးတော့ခံစားရလိမ့်မယ်ဆိုတာကိုသဘောပေါက်ဖို့လိုပါလေအဲ့ဒါအမြင်ရှင်းရှင်းနဲ့ကြည့်ဖို့လိုပါလေ
ဟုတ်ကဲ့ဦးမောင်ကျော်စံ
စဉ်းစားကြည့်ဟုတ်ကဲ့ဆွေးနွေးလို့ပါလေ
ဟုတ်ကဲ့ကျေးဇူးပါဦးမောင်ကျော်စံဆွေးနွေးချက်ကိုနောက်ကျွန်တော်နောက်တူကတော့အမေရိကန်ပြည်ထောင်စုကကိုခိုင်ဆိုးဖြစ်ပါတယ်ကိုခိုင်ဆိုးသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျhello ကိုခိုင်ဆိုးကြားလားမသိဘူး okay ကိုခိုင်ဆိုးတမ်းကြားကိုကျွန်တော်တို့ပြန်ပြီးဆက်သွယ်ကြည့်ရမယ်နောက်ကျွန်တော်တို့ဒီစာရေး email တွေနဲ့ပေးပို့ပြီးဆွေးနွေးထားတဲ့ဆွေးနွေးချက်တချို့လည်းရှိပါတယ်တူကတော့ sign one sign ဖြစ်ပါတယ်သူကတော့ကျွန်တော်တို့အင်္ဂလိပ်ဘာသာနဲ့သူမြန်မာဖောင့်မရှိလို့ဆိုပြီးပေးပို့ထားတာပါကျွန်တော်သူ့ဟာကိုလူရင်းကိုကျွန်တော်ဖော်ပြချင်တာတော့ဟိုတက်မတော်နဲ့အစိုးရအနေနဲ့ရခိုင်လူမှုစံနာကိုကိုစားပြုတယ်ဆိုပြီးလက်နက်ကင်တော်လန်နေတဲ့အေးတပ်ဖွဲ့တွေရခိုင်ပြည်နယ်ထဲမှာထောင်နဲ့ချီရောက်နေတဲ့အချက်ကိုတက်မတော်နဲ့အစိုးရကဘာကြောင့်လက်မခံနိုင်ရသလဲဆိုပြီးသူကတစ်ချက်ထောက်ပြပါတယ်။နောက်ကချင်းနဲ့ရှမ်းပြည်နယ်တွေဘက်မှာတဖက်သက်အပြစ်ရဲ့ကြီးညာထားပြီးတပ်ဖွဲ့တွေအပြင်းထန်ကြုံနေရတဲ့ဒီရခိုင်ပြည်နယ်ဘက်မှာ မချိနိုင်ညာနိုင်တာဟောယုတ်တိရှိရလားတဲ့ဒါအေယိုတစ်ဖက်သက်အပြစ်မရက်ပဲချိန်မမှုကျိုးပန်းရရောက်မနေဘူးလားဆိုပြီးတော့မိကုန်းထုတ်ပါတယ်နောက်တစ်ချက်ကတော့တက်မလွန်နဲ့အစိုးရအနေနဲ့ယူဆရတယ်ဆိုရင်တနိုင်ငံလုံးတစ်ဖက်သက်အပြစ်ခတ်ရဆဲရေးကြီးညာပြီးတက်တွေကိုလည်းမိခင်တက်ဖွဲ့တွေကိုဘက်ကိုပြန်ဆုပ်ပြီးတော့ကျိုးတင်သတ်မှတ်ချက်တွေမထားဘဲနဲ့တနိုင်ငံလုံးအပြစ်ရရေးမဆွေးနွေးနိုင်ဘူးလားတဲ့နောက်တစ်ချက်ကတော့တန်းတန်းလက်နက်ကင်ဖွဲ့တွေဘက်ကစက်ကြီးကောက်တဲ့စစ်သားစုဆောင်တယ်ဆိုတဲ့စင်ကြေတွေပြေးပြီးတမလောကကိုတိုက်ချင်တယ်လို့တိုက်နေပြီးတစ်ဖက်သက်အပြစ်ခတ်ရဆေးကလည်းမချက်တချက်အခြေအနေနဲ့ကြုံနေရတယ်။ဒါကြောင့်လဲတမလောအနေနဲ့အမြင်ကျေဖို့လိုသလိုတိုင်းသားလက်နက်ကိုင်တွေဘက်ကလည်းသူတို့ရဲ့ဖွဲ့စည်းရေးဆက်လက်ရှင်ရည်တည်နိုင်ရေးအတွက်ကိုကြိုးပမ်းသွားဖို့လိုတယ်ဆိုပြီးသူကရေးထားပါတယ်။ဆိုတော့ဟိုဒါနဲ့ပတ်သက်လို့ဆရာဦးစီသူကိုကျွန်တော်အရင်ဆွေးနွေးချင်ပါတယ်။သူကမိကုံးတချို့လည်းရှိတယ်ဆွေးနွေးချက်တွေလည်းရှိတယ်ဆိုတော့သူတိုက်တွန်းတယ်လို့ပြောလို့ရခိုင်ပြည်နယ်မှာပါဒီတစ်ဖက်သက်အပြစ်ရရေးတမလောကလက်ရှိကြီးညာထားတဲ့ကြီးညာချက်တွေကိုဟိုချက်ထွင်ပြီးတော့ကြီးညာနိုင်မယ်ဆိုရင်ဟိုပြဿနာတွေလည်းတစုံတရာလျော့ပါနိုင်မယ်တိုက်ပွဲတွေရပ်နိုင်မယ်ဆိုတော့မျှော်လင့်ချက်မျိုးကျွန်တော်တို့ဘယ်လောက်များမျှော်လင့်နိုင်မလဲဆရာဦးစီသူ
ဒီဥစ္စာကြတော့ဟိုတမလို့ဘက်ကစဉ်းစားချက်မှာဟိုကျွန်တော်တို့ကိုစဉ်းစားတာဒီနေ့တော့ဟိုမတူနိုင်ဘူးလေမတူနိုင်ဘူးဆိုတာကအဲကိုရတော့ဟိုတယောက်ပြောသွားတဲ့ဒီမှာပါပါတယ်ဒါတမလို့ဦးသိန်းစီလက်ထက်ရောက်တဲ့အခါကျတော့ဒါတို့ဒီ NCA စာချုပ်ပေါ်လာအောင်တရားဒီပြည်တော်အပြစ်ခတ်ရက်စဲမှုတွေဖြစ်လာအောင်ရေးရေးဖြစ်လာအောင်သူကြိုးစားတဲ့ကာလတွေရှိခဲ့တယ်အဲ့ဒီကာလမှာဆိုရင်ရခိုင်အေတပ်ဖွဲ့ကဒါတချင်းပြည်နယ်မှာပဲဒီအခြေစိုက်တယ် CIA ရဲ့နေနေထဲမှာအခြေစိုက်တယ်အဲ့လိုမျိုးကျိုးစားနေရင်လည်းအဲ့ဒီဥစ္စာကျိုးစားမှုကတော့ခုနကတော့ပြောသလိုပေါ့နော်ဒီပြစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့မှနိုင်ငံရေးအဖြေရှာဖို့ကျိုးစားနေတဲ့ကာလမှာဒီခုနကတော့အေတပ်ဖွဲ့ကဒီဘက်မှာအဖြေချဖို့ကျိုးစားရင်းနဲ့နောက်ဆက်တွဲပေါ်ပေါက်လာတဲ့ပြဿနာလို့တပ်မတော်ဘက်ကသူကရှုမြင်တယ်ရှုမြင်တဲ့အခါကျတော့ဒီဥစ္စာကိုတော့သူနားလည်တာကတော့ဒါအချုပ်ချာအနာထိပါတယ်ရဲစခန်းတွေကိုတိုက်တယ်ဆိုတော့ဒါသူ့ဘက်ကတော့အဲ့ဒီအတိုင်းကိုပဲသူကတော့စဉ်းစားတာပဲဆိုတော့ကျွန်တော်တို့ကဒါတစ်ဖက်တစ်ဖက်ကိုသွားပြီးတော့အပြစ်သွားတင်လို့မရဘူးတကယ်တော့နောက်ကြောင်းကိုပြန်ကြည့်လိုက်ဒါအတော်ကိုရှည်ရတဲ့ကျွန်တော်နိုင်ငံကပြည်တွင်းချင်းတမိုင်းနေတဲ့သွားဆိုင်တယ်ဆိုင်တဲ့ခါကျတော့အခုကျွန်တော်တို့ပြောနိုင်တာတစ်ခုတည်းပဲလက်ရှိအခြေအနေကိုပဲပြောရမှာပဲလက်ရှိအခြေအနေမှာအပြစ်ခတ်ရက်စဲဖို့ဒီလူလူတွေမနစ်နာဖို့ပါညာလို့လေလို့လေဆိုရင်လောက်ရမှာတစ်ခုတည်းပဲနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ပဲအဲ့လိုဖြေရှင်းမှုဆိုရင်ဘယ်သူကအစပြုမလဲဘယ်သူအဲ့လိုဘယ်သူကအစပြုမလဲဆိုရင်တော့ဘယ်သူကပြင်းရမှုကိုလူကျင်တယ်လဲဆိုတဲ့အပေါ်မှာမူတည်တယ်တကယ်လို့တပ်မတော်ဘက်ကဆိုရင်လည်းတပ်မတော်ဘက်ကသူဖိတ်ခေါ်လို့ရတယ်ဒါအေတပ်ဖွဲ့နဲ့သူတွေ့ဆုံမယ်ဆွေးနွေးမယ်အဲဒီကိစ္စတွေတို့တို့ဖြစ်တယ်တို့ခေါ်လို့ရတယ်ဒီဘက်ကအေတပ်ဖွဲ့လည်းအဲ့တိုင်းပဲအခုလက်ရှိလိုမျိုးသုံးဖွဲ့နဲ့မှနေဖွဲ့နဲ့မှတွေ့မယ်မဟုတ်ပဲနဲ့အကျွန်တော်ရခိုင်ပြည်နယ်မှာဖြစ်တဲ့ပြဿနာတွေကိုဆွေးနွေးကြပါတယ်အဲ့ဒါတပ်မတော်နဲ့အစိုးရနဲ့ကျွန်တော်တစ်ဖွဲ့တည်းနဲ့လည်းတွေ့ပါမယ်ပါညာဆိုရင်ဒါဆွေးနွေးမှုရအစဖြစ်လာမှာပဲအဲ့တော့တစ်ဖက်စလုံးမှာတာဝန်ရှိတယ်လို့ပဲကျွန်တော်နားလည်ပါတယ်
โอเคสุนีย์ขอบคุณครับสรุปสยามดอทูเมย์เบกก็ครับเนี่ยสรุปว่าเราดิซาวี1ไซต์โหไตต้วนตัวเลยพอเลยยคันปีเนี่ยเบกก็ว่าตะพัดตะอภิเยโหยะเซยตําหลอเบกก็จีญญามั้ยส่วนไตปวยนี่ยัดตาမျိုးดาหมดเลยเลชิจုံเนี่ยได้พยายามนี่ตะซงเดียย่อบ้าตาမျိုးบลาเมียนหม่อเล่นနိုင်มั้ยเลยอยู่ซะเลยครับเนี่ย
အော်ဒါအများကြီးညှော်လင့်နိုင်ပါတယ်ရှင်ဘာဖြစ်လို့ဆိုတော့လက်နက်ကင်ဆိုတာကတစ်ဖက်တည်းလုံးဝတိုက်လို့မရပါဘူးတကယ်လို့ဒါတစ်ဖက်ကအပြစ်ခတ်ရက်စဲရုပ်ကိုတစ်ဖက်ကကျင်ညာမယ်ဆိုလို့ရှိရင်ဒီဖြစ်မြေပြင်မှာတကယ်လို့ဒါတစ်ဖက်ကကျင်ညာပြီးတော့မှသာနေပြီးတိုက်ပွဲတွေဆက်ဖြစ်တယ်ဆိုလို့ရှိရင်အပြစ်ခတ်မကျင်ညာတဲ့ဖက်ကပုံပြီးတော့တာဝန်ကြီးလေးပါလိမ့်မယ်သူတို့တစ်ဖက်တက်လို့တာပဲဖြစ်ပါလိမ့်မယ်ဒါကြောင့်မလို့နေပြီးတော့ဒီမအနေနဲ့ကတော့ဒီဆိုးဆိုးကဆွေးနွေးသွားတဲ့ပုံပေါ်ရဲ့ခင်မင်ယူချက်ချက်ဟာနေပြီးတော့ဟိုမူရမှန်ကြပါတယ်ဘာလို့ဆိုလို့ရှိရင်ဒီတက်မတော်ဖက်ကတာနေပြီးတော့မြန်မာတနိုင်ငံလုံးမှာရှိတဲ့ဒီအပြစ်ခတ်ရက်စဲရုပ်ကိုဆောင်ရွက်တယ်လို့ဒါကြေညာမယ်ဆိုလို့ရှိရင်တခြားတာကနေဒီနေ့ရက်စဲဖို့တက်မတော်ဖက်ကကြေညာလို့ရှိရင်ဒီနေ့ရခိုင်ပြည်နယ်မှာလက်နက်တိုင်းတွေခြုံငင်းသွားမှာဖြစ်ပါတယ်ဒါကြောင့်မလို့နေပြီးတော့ဒီတစ်ဖက်ကရက်စဲလိုက်လို့ရှိရင်နောက်တစ်ဖက်ကတစ်ဖက်တည်းတိုက်လို့မရပါဘူးရှင်ဒါကြောင့်မလို့ဒီဖက်ကရက်စဲရက်စဲရခိုင်ပြည်နယ်ပါဝင်မြန်မာတနိုင်ငံလုံးမှာရှိကြတဲ့အပြစ်ခတ်ရက်စဲရုပ်တွေဖြစ်ကြည့်ပြမှာပါ။ဒါတို့ကနေပြီးတော့ဒါကိုတခြားတစ်ဖက်ကကျွန်မစဉ်းစားမိတယ်ရှင်။မီးလန့်ရှာမိတယ်။အဲ့ဒါဘာလဲဆိုတော့တစ်တော်နဲ့အစိုးရပိုင်းတကယ်လို့ဒီအပြစ်ခတ်ရက်ဆဲရင်နဲ့ငင်းကြင်းရေးဝင်ပြီးတော့တက်မတော်နဲ့ဖက်ကရောအစိုးရဖက်ကရောမဆောင်ရွက်နိုင်ဘူးဆိုလို့ရှိရင်ဒီစစ်တော်ဘက်နဲ့အစိုးရဖက်အပူပေါင်းဆောင်ရွက်ရရတဲ့မီးလန့်တစ်ခုကိုကျွန်မတို့စဉ်းစားရမှာ။အဲ့ဒါဘာလဲဆိုလို့ရှိရင်ဒီစစ်မှန်တဲ့ဖက်ရယ်ဒီဆောက်ဖို့အတွက်လည်းဖက်စည်းပုံကိုအစောတုန်းပြင်ဆင်ခြင်းပဲဖြစ်ပါတယ်။ဒီလိုတော့ဖက်ကလည်းပြင်ဆင်လို့ရပါမယ်။တကယ်လို့သာစစ်မှန်တဲ့ဆွဲရဖြစ်ပြီးတီနယ်တွေမှာတိုင်းရင်းသားတွေမှာကိုယ်တိုင်ပြောင်းချမယ်ဆိုရင်ရပြီဆိုလို့ရှိရင်တခြားတာကတော့အရှိအရှိန်ရော့သွားမယ်လို့ကျွန်တော်ယုံကြည်ပါတယ်ရှင့်
။ ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပေးပို့ထားတာတွေအီးမေးလ်အမှတ်ချက်ပေးထားတာတွေတချို့လည်းရှိနေပါသေးတယ်အရင်ဆုံးကတော့ကျွန်တော်တို့ရန်ကုန်မြို့ကဒဂုံမြို့စစ်ကဦးလာထွန်းရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
အနာနဲ့ဆေးမတွေ့တာမဟုတ်သလိုကုသဖို့မကြိုးစားရလဲဖြစ်နေတာပါပြဿနာကဘသူကဆေးဆရာလဲဘလို့ကုမှလဲကအဓိကပြဿနာပါနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့လူတိုင်းလူလူပြောနေပေမဲ့နိုင်ငံရေးနည်းကိုသုံးဖို့နိုင်ငံရေးသမားမရှိဖြစ်နေတာပါစစ်တပ်ကကျူးလွန်တဲ့ချိုးဖောက်မှုတွေကမွေးရပါယောဂလိုမျိုးမွေးရပါဗျူဟာတွေပါအင်မတန်ဆိုးရက်ဆက်တဲ့ဖြက်လေးပြက်ဗျူဟာဆိုတာ1960နှစ်တွေကဘဂဘကိုတိုက်ကြတဲ့ကကျင်းသုံးခဲ့တဲ့ဘဂဘတွေခြေဆိုင်တဲ့ဘကိုးရုံးမကနေထွက်ပြေးခဲ့ရတဲ့အောင်မြင်တဲ့ဗျူဟာပါစစ်တိုက်နေတာလေလံမြေလံမီးရှို့ဖို့လိုရင်လည်းလုံးပါပဲဒီလိုစစ်ဥပဒေကိုချိုးဖောက်တဲ့ဤကိုတတိပါလာပြီးမပြောင်းလဲတဲ့စစ်တပ်ကစက်ကျင့်သုံးနေတာမဆန်းပါဘူးဆန္ဒကနိုင်ငံရေးနဲ့နိုင်ငံရေးသမားမျိုးတုံးပြောက်ွယ်သွားရခြင်းမှာထင်ရှားတဲ့ရှင်လေးလုံးလူတို့အောင်ကြွားမှုကြီးကိုဥဆောင်ခဲ့တဲ့ចောင်းသားလူငယ်ခေါင်းဆောင်တွေလည်းကြက်ပြောင်ငက်ပြောင်ဖြစ်ကုန်ပြီလေကြီးမားကျေပြက်တဲ့ရေးတော်ပုံကြီးဖော်ထုတ်ခဲ့ပေမဲ့ရေးတော်ပုံကြီးကခေါင်းဆောင်တွေမွေးထုတ်မပေးနိုင်တာဝမ်းနည်းစရာပါမြင်နိုင်တဲ့အနာဂတ်ကာလအထိတော့မျှော်လင့်စရာမရှိပါဘူးလို့ပြောချင်တာပါငင်းငင်းရေးဟာပန်းနိုင်အောင်ပွဲဆိုရင်တိုင်ရဲတဲ့သူတွေအတွက်ပဲဖြစ်မှာပါအေးအေးကိုကျွန်တော်တို့ပြောနေကြတဲ့အတိုင်းစောင့်ကြည့်ကြရင်မကောင်းဘူးလားလို့မေးလိုက်ပါတယ
်ဟုတ်ကဲ့ဒါတော့ဒီတကုံမျိုးသစ်ကဥလာထွန်ရဲ့ပေးစာပါဆိုတော့နောက်ထပ်ကျွန်တော်တို့သောတာရှင်တို့ Facebook ကနေပေးပို့ထားရလဲရှိပါသေးတယ်မဆုမုံဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီသူကရေးထားတာကတော့အောင်ဒင်းထောင်ရဲ့အကောင့်ကပါရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့တာဝန်အရှိဆုံးကတော့တက်မတော်လို့ကျွန်တော်အနေနဲ့မြင်မိပါတယ်တကယ်တော့ရခိုင်ပြည်နယ်အရေးကတက်မတော်ကကိုဖော်ထားတဲ့ဈေးခါကိုကိုပြန်တောက်နေတာပါတဲ့မိသူမပြုတ်မိမိမှုပါဖြစ်ပါတယ်တဲ့တက်မတော်ကတကယ်ကိုပြည်သူတက်မတော်ပြည်သူကချစ်တဲ့တက်မတော်တက်မတော်သာအမိတက်မတော်သာအဖမှန်နေတယ်ဆိုရင်တော့မြမပြည်ရဲ့တိုင်းရင်းသားအရေးအားလုံးပြည်လဲသွားမှာပါဆိုပြီးရေးထားပါတယ်ရှင်ကျော်ထရေးဆိုတဲ့ Facebook အကောင့်ကတော့ဒီနေရာမှာပြောချင်တာကတော့ဗမာတိုင်းရင်းသားမဟုတ်တဲ့ကျန်တဲ့တိုင်းရင်းသားတွေလက်နက်ကင်ရတဲ့အထီးဖြစ်လာရတဲ့အကြောင်းရင်းကတော့မြမအစိုးရနဲ့မြမစစ်တပ်ဟာအမှန်တရားကိုဖုံးကွယ်ပြီးသူတို့ထင်မြင်ချက်တွေအတိုင်းပဲဝါဒတွေဖြန့်နေတော့လမ်းကြောင်းမှန်မရောက်ဘူးလို့မြင်ပါတယ်တဲ့အနာနဲ့ဆေးမတွေ့တာတော့မဟုတ်ပါဘူးအမှန်တရားအရှိတရားလက်ရှိအခြေအနေကိုအစိုးရနဲ့စစ်တပ်ကလက်ခံရပါမယ်တဲ့ရခိုင်လူမျိုးတွေရဲ့ဆန္ဒအမှန်ကိုလက်ခံရပါမယ်အစိုးရဆက်ဆက်ကြွေးကြော်လာတဲ့ပြည်ထောင်စုစိတ်ဓာတ်မြန်မာအစိုးရမှာတကယ်ပဲစိတ်ရင်းမှန်ရှိရလားအပြောတစ်မျိုးအလုပ်တစ်မျိုးနဲ့အနာနဲ့ဆေးဘယ်တော့မှတွေ့မှာမဟုတ်ပါဘူးတဲ့ညီကိုလိုသဘောထားတကယ်စိတ်ရင်းမှန်နေဆိုရင်တော့အနာနဲ့ဆေးကတွေ့ပြီးသားပါခင်ဗျာဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့နောက်ထပ်ကျွန်တော်တို့သောတာရှင်တူမထွေးဆိုတာလည်းဆို Facebook ကနေရေးထားတာတော့အနာနဲ့ဆေးတဲ့စီဟိုးတဲ့ကုလနဲ့ ICC ခုံရုံးကအပြောနဲ့အလုပ်လက်တွေ့ကြကြဆေးအနာရှင်ခေါင်းဆောင်တချို့နဲ့အပေါင်းပါလူတွေကိုအမြန်အေးအေးယူဖို့ပါတဲ့ဒါမှရခိုင်ရေးတစ်ခုမကမြမပြည်သူတိုင်းရင်းသားများအားလုံးစစ်မှန်တဲ့လွတ်လပ်ရေးငြိမ်းချမ်းရေးအမှန်ရမှာဖြစ်ပါတယ်ဆိုရေးပါတယ်နောက်သူကတော့ဂျင်းပီကပ်ဆိုတဲ့အကောင့်ပါရှင်မှာသူကတော့ညွင်းဘတ်စစ်ခုံရုံးလို့နိုင်ငံတကာခုံရုံးကြီးတစ်ခုဖွဲ့ပြီးလူခွင့်ရေးချိုးဖောက်နေသူတွေကိုပြင်းပြင်းထန်ထန်အပြည့်ပြည့်မှမြန်မာပြည်မှာလောကပါလာတရားတွေပြန်ထွန်းကားမှာပါတဲ့ပြည်တွင်းအားနဲ့လုံးဝမရတော့ပါဘူးဆိုရေးပါတယ်နောက်သူကတော့ဦးဝင်းတင်ဘတ်ဆဲဆိုတဲ့အကောင့်မှာသူကတော့အဓိကအေးအဖွဲ့က NCA သဘောတူစာချုပ်လက်မှတ်ထိုးပြီးကုတ်တော်ကွန်တက်နဲ့ NCA မှာပါတဲ့စည်းကမ်းကိုလိုက်နာမယ်ဆိုရင်အေးချမ်းပါပြီတဲ့အစိုးရကလည်းပြည်သူအတွက်လိုအပ်ချက်များလှုံ့ဆော်ပေးနိုင်မှာပါတဲ့ဒါကစေးပါဆိုပြီးရေးပါတယ်နောက်စာတစ်စောင်ကတော့ဝင်းအောင်ဆိုတဲ့အကောင့်မှာဒီစာကိုတော့နန်းလောင်ပဲဖတ်ပြပေးပါဦးခင်ဗ
ျရခိုင်ပြည်နယ်အရေးဖြည့်ရှင်းရမှာအနာကိုလည်းသိပါတယ်ဆေးကိုလည်းသိပါတယ်တင့်တော်တဲ့ဆေးလည်းရှိပါတယ်ကူတတ်မှုလည်းပြုတ်နေပါတယ်လူမျိုးရေးအမြင်ဆောင်တဲ့မညီမျှမှုကိုအခြေခံတဲ့တန်တရာပွားအမုံအားကြီးနေတဲ့ယောဂအနာကိုကုစားဖို့ဟာနှစ်ဖက်စည်တနာထားညှိနှိုင်းဆွေးနွေးတဲ့ negotiation ဆေးကိုပဲစားရမှာဖြစ်ပါတယ်ဒီဆေးကိုကြွေဖို့ရခိုင်ပြည်သူများကအေးအေးကိုရောတတ်မတော်ကိုရောအစိုးရကိုပါတောင်းဆိုအသနာခံနေပါတယ်ဒါကြောင့်ဒီဆေးကိုကြွေပြီးအနာကျက်ဖို့ပျောက်ဖို့ကြိုးပမ်းနေတာအများအသိပါအဝေးကနေအများအကြိုက်လိုက်ပြီးတော့ဆွဆွဲပြောဆိုတွန်းထိုးနေလို့ကတော့အလုပ်ဖြစ်မှာမဟုတ်ပါဘူးဆွပေးရပဲကြပါလေတိုက်ပွဲတွေအတွင်းမှာလူခွင့်ရေးချုပ်ပေါက်တယ်စစ်ရဆုံမှုတွေရှိတယ်လို့ဆွဆွဲနေပါတယ်တကယ်တမ်းပြောရရင်စစ်တိုက်နေတာပါဘောလုံးကစားနေကြတာမဟုတ်ပါဘူးခက်ကြင်ကြံကစားရတဲ့အခါမှာဖောက်တွေကတော့ရှိမှာပါလိုအပ်တယ်လို့အဝါအနီကပ်ပြပြီးတော့တတိပေးအေးယူရမှာပါအနာမြမြန်ကြက်ချင်ရင်ပျောက်ချင်ရင်စတင်အကြမ်းဖက်သူအေးအေးကအပြစ်ရဆွေးနွေးခွင့်တောင်းလိုက်ပါစစ်တပ်ကလက်မခံရင်အနီးကပ်ပြပြီးတော့အရေးယူရမှာပေါ့ဒါဟာစီးနေအမှန်လို့ဆိုချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီနေ့မှာကျွန်တော်ဒီတရားမြတ်တမှုရရှိအပိုင်းနဲ့ဆွေးနွေးကြပါတယ်အခုနိုင်ငံတကာဘက်ကဆိုလည်းဥမာနောက်ဆုံးဖြစ်ရည်နဲ့ပတ်သက်လို့ဆရာဆွေးမှုဖြစ်နေဆွဆွဲတာရှိရဲနိုင်ငံတကာခေါယုံတင်အေးအေးယူတဲ့ဆိုပြီးပြောတာမျိုးတွေတောင်ရှိပါတယ်ဟိုတစ်ဖက်မှာကြာလည်းဒီလိုအေးအေးယူပြပြမှကြောက်တဲ့အတွက်ကိုလိုရွက်တွေကိုဖုံးဖို့ဖိဖို့အတွက်အခြေအနေတွေပိုဆိုးနိုင်တယ်ဆိုပြီးတော့စိုးရင်ချက်တွေလည်းရှိပါတယ်ဆိုတော့ဒီနေ့မှာရခိုင်ပြည်နယ်ရဲ့လက်ရှိအခြေအနေတွေကဟိုဘလို့ချင့်ကပ်မှုတွေကပိုပြီးတော့များတင့်တော်မယ်လို့ယူဆလဲဆရာဦးစီစုဆွေးနွေးပြပါလားခင်ဗျာ
အဓိကကတော့တက်ွယ်ဖြစ်တယ်ဆိုတဲ့ဥစ္စာကတော့ရွေးချယ်လို့မရဘူးတက်ွယ်ဖြစ်နေကြတာပေါ့ဖြစ်ဖြစ်နေကြတာပေါ့ဒါပေမဲ့ဒီခစ်ပစ်ကြီးမှဟိုဆိုတဲ့ခါကျတော့အရင်ခစ်ဟောင်းအားလိုမျိုးဟိုစီဘလူးဆိုပြီးတော့မှဟိုနိုင်တဲ့လူကဟိုလှုပ်ချင်တာလှုပ်ဆိုတဲ့ဟာမျိုးကတော့ဒါမဖြစ်ဖြစ်ဘူးလေအဖြစ်ဖြစ်တဲ့ခါကျတော့စီဥပဒေဆိုတဲ့ဥစ္စာကကျွန်တော်တို့ပြည်တွင်းမှာလည်းစီဥပဒေဆိုတာရှိတာပဲနိုင်ငံကမှလည်းရှိတာပဲအဲ့ဒီဥစ္စာကိုတော့ဟိုနှစ်ဖက်စလုံးကတော့အလေးနဲ့ဟိုလိုက်နာဖို့တော့လိုတာပေါ့အခုဆိုရင်လည်းဒီဟိုဖြစ်သွားတဲ့ရွာပေါ့နော်အဲ့ဒီကြီးရွာနဲ့ပတ်သက်ပြီးတော့မှလူခွင့်ရေးကော်မရှင်ကသွားပြီးတော့မှသွားလည်လာတာတွေလည်းလုပ်နေကြပြီလုပ်နေကြပြီဆိုတော့ဘယ်လိုဖြစ်ဖြစ်ပါစစ်တိုက်တယ်ဆိုတာကကျွန်တော်တို့ရဲ့ရွေးချယ်မှုမဟုတ်ဘူးဒီလူလူကလည်းရွေးချယ်လို့မရဘူးဒါနှစ်ဖက်တိုက်ကြတာဆိုတော့ဟိုစစ်တိုက်ပါဟုတ်ပါတယ်ဒါပေမဲ့စစ်တိုက်ပြီမဲ့လည်းဟိုတည်တဲ့ဥပဒေတွေလူခွင့်ရေးချိုးဖောက်မှုတွေမဖြစ်အောင်တော့နှစ်ဖက်စလုံးကထင်းထင်းသိမ်းလုပ်ဖို့ကတော့လိုအပ်မယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆမတ်တော်ထူးမေဘက်ကရောခင်ဗျာဒီတရားမြတ်တမ်းမှုရရှိရည်ဒီဥပဒေစိုးမိုးရေးအပိုင်းနေနဲ့နပတ်တယ်လို့ပြောလို့ရခိုင်ပြည်နယ်ကလက်ရှိအခြေအနေမျိုးမှာဘလို့ချင့်ကပ်မှုမျိုးတွေကပို့ပြီးတော့တင့်တော်လိမ့်မယ်လို့များယူဆထားတယ်လေခင်ဗျာ
။ဟိုဒီအမှန်တကယ်ကြလို့ရှိရင်ဒီအခုလက်နက်ဆိုင်ပဋိပက္ခဖြစ်ခင်ကတည်းကရခိုင်ပြည်နယ်မှာဒီတရားဥပဒေစိုးမိုးမှုကိမဲ့ခဲ့တာတော့ကိုကြားခဲ့ပါပြီ။ဆိုတော့ဒီတရားဥပဒေစိုးမိုးဖို့အတွက်နေပြီးတော့အမှန်တကယ်ဆောင်ရွက်ရမယ့်ကိစ္စတွေမှာဒီတခြားကျမတို့စဉ်းစားကြည့်လို့ရှိရင်တက်မတော်ဟာပင်မအဖွဲ့အစည်းဖြစ်ပါတယ်။ဒါရခိုင်ပြည်နယ်တစ်ခုတည်းမှာမဟုတ်ပါဘူး။တခြားတိုင်းရင်းပြည်နယ်တွေမှာလက်နက်ကန်ပဋိပက္ခအတိုင်းမှာတရားမျှတမှုကင်းမဲ့ခဲ့တာကြီးပါပဲ။ဆိုတော့ဒါကြောင့်မလို့နေပြီးတော့ကျမတို့အနေနဲ့ကတော့ဒီတူတူယောက်ချင်းရဲ့တိုက်ပွဲဒေသတွေမှာတူတူယောက်ချင်းရဲ့အခွင့်အရေးတွေကိုကောက်ွယ်ဖို့ဆိုလို့ရှိရင်ဒါအစိုးရကမမမမအရက်တည်ရပါမယ်။သူမှတာဝန်လည်းရှိပါတယ်။နောက်ကလူ့ခွင့်ရေးကော်မရှင်အနေနဲ့ရောတကယ်တမ်းတိုက်ပွဲဖြစ်နေကြဖြစ်နေခဲ့တဲ့နေရာတွေမှာပြည်သူတွေလို့သူတို့ခံစားရဲပါမလားခံစားဖို့အခွင့်အရေးကြုံမလားဆိုဒါစဉ်းစားစရာပါဒါကြောင့်မလို့နေပြီးတော့တကယ်လက်တွေ့မှာဖြစ်နေကြတဲ့ပြည်သူတွေရဲ့အတန်ကိုနေပြီးတော့ဒါလွှတ်တော်တွေကကိုစားပြုပြီးတော့အစိုးရကတာဝန်စီမံဆောင်ရွက်ပေးရမှာဖြစ်ပါတယ်လက်ရှိမှာတော့အစိုးရရဲ့ဆောင်ရွက်ပေးမှုကနေပြီးရခိုင်ပြည်နယ်မှာတရားဥပဒေစိုးမိုးရေးအခုကဒီပြည်သူများရဲ့ရနတ်တမှုရရှိရေးရနေပြီးတော့အတို့ကိုဆိုးရနေတဲ့အခြေအနေရှိပါတယ်။ကျမမြောက်ဦးကိုရောက်တဲ့အခြေအနေမှာတော့မှနေပြီးတော့ဒီအစိုးရဘက်ကဝင်ကြီးချုပ်အပါဝင်သူတို့မတွားရဲကြပါဘူး။ဟိုကျမတို့နေပြီးတော့ဒီပြည်သူစီကိုအရောက်တွားခဲ့တယ်ဒီလိုမျိုးအခြေအနေမှာပြည်သူတွေရဲ့အတန်တွေဟာနေပြီးတော့ဘလောက်ကျဲလောင်ကျဲလောင်နေပြီးတော့ဒီလွှတ်တော်တွေတို့အစိုးရတွေတို့နားထိပ်ပေါက်အောင်နေပြီးတော့မတွားနိုင်တဲ့အခြေအနေရှိပါတယ်။ဒါကြောင့်မလို့တရားဥပဒေစိုးမိုးဖို့နဲ့ဒီတယောက်ချင်းရဲ့အခွင့်အရေးရရှိဖို့ဆိုလို့ရှိရင်မြေပြင်အခြေအနေမှာတာဝန်ရှိသူရှိနေဖို့လိုပါမယ်ရှင်။ဟုတ်ကဲ့
။ဟုတ်ကဲ့။ပင်နယ်ဆွေးနွေးပေးတဲ့အမျိုးသားလွတ်တော်ကောင်စီတော်သူမေဒင်းစာဆရာဦးစီသူအောင်မြင့်ကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်တွေရေးသားပေးဖို့သူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်တိုင်းတို့တင်ဆက်ပေးခဲ့တဲ့စနေညဒိုင်းလီလိုက်အစီအစဉ်နားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုမနက်ဖြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးပါတယ်။အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါဦးရှင်။
အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုရဲ့ဂျာမနီ၊ဆွစ်ဇာလန်၊နယ်သာလန်နဲ့ဗြိတိန်နိုင်ငံခီးစဉ်တွေမှာတန်နမာရေးစီးပွားရေးအရာအခြေခံကျကျသဘောထားကွဲနေတဲ့ဥရောပမဟာမိတ်တွေနဲ့ဘုံသဘောတူညီမှုတွေရရှိရေးကြိုပမ်းလိုက်မယ်လို့မျှော်လင့်ရပါတယ်။အီရန်နိုင်ငံနျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့တာတရုတ်ဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Huawei နဲ့စီးပွားရေးလုပ်တဲ့ကိစ္စအပေါ်ဥရောပနဲ့အမေရိကန်ကြားယက်တီချက်အမြင်တွေကွဲလွဲနေတာပါ။တရုတ်နိုင်ငံဟာဒေါ်လာဘီလျံနဲ့ကြီးတက်မှုရှိတဲ့အမေရိကန်ကုမ္ပဏီစီတွေကိုဒီကနေ့မှပဲစပြီးတော့အခွင့်တိုးကောက်လိုက်ပါတယ်။တရုတ်ဆက်သွယ်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Huawei ကုမ္ပဏီကိုလိုအပ်တဲ့ကုမ္ပဏီစီတွေရောင်းချပေးနေတာကိုရပ်လိုက်တာကြောင့်ဒါကိုပြန်ပြီးတော့လက်တုံပြန်တန်ခတ်တဲ့အနေနဲ့လုပ်တာဖြစ်တယ်လို့လေလာအကဲခတ်တွေပြောတဲ့စိတ်မချရတဲ့ကုမ္ပဏီများစီရင်ဆိုတဲ့နာမည်ပြချင်းတစ်ခုကိုတရုတ်တို့ကထုတ်ဖော်လဲလုပ်နေပါတယ်။တချို့ပြည်ပနိုင်ငံကကုမ္ပဏီတွေဟာစီးပွားရေးအတွက်မဟုတ်တဲ့ဈေးကွက်စီးပင်းစည်းကမ်းတွေကိုချိုးပေါက်ခဲ့တယ်ဆိုပြီးအမေရိကန်ကုမ္ပဏီတွေလို့တရက်မီညွှန်မဲ့ကုသံရောင်းဝယ်ရေးဝန်ကြီးဌာနပြောခွင့်ရဂေါဖန်ကတရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းထောက်တွေကိုအဲဒီလိုပြောဆိုသွားတာပါ အမေရိကန်ကကုန်သွယ်ခွင့်တွေတိုးမြင့်ကောက်ခံသွားမယ်လို့ချင်းချောင်းလိုက်တာနဲ့ပတ်သက်ပြီးတော့ဆွေးနွေးညှိနှိုင်းသွားမှာဖြစ်တယ်လို့မက္ကဆီကိုကပြောလိုက်ပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာရွှေပြောင်းအခြေချနေထိုင်ဖို့ကြိုးစားသူတွေတိုးလာနေတာနဲ့ဆက်ဆက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမက္ကဆီကိုရဲ့ကွန်ဗီစီတွေကိုအခွန်တိုးကောက်မယ်လို့ပြောလိုက်ပြီးတဲ့နောက်မှာပဲအမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းမှုတွေစတင်နေပြီလို့မက္ကဆီကိုနိုင်ငံခြားရေးဝန်ကြီးကတောက်ကြားနေမှာ Twitter ကနေပြောလိုက်တာပါ။
သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆရာအသက်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညချမ်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနေ့ပြန်မနေ့ခင်းထုတ်လင်းပေးမယ့်အစီအစဉ်လေးကိုလည်းစောင့်မျှော်နှားနေကြပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.